Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနေ့ကင်းဖြစ်ကြပါသည်ခင်ဗျာ VOA အမေရိကန်တိုင်းရဲ့2019ခုနှစ်မတ်လ22ရက်ကိုအင်္ဂါနေ့မနေ့ကင်းအစီအစဉ်တွေကို Washington DC မြို့တော်ကနေ1000မီတာ3040 49ကတည်းကစတင်ထုတ်လွှင့်နေပါပြီကျွန်တော်ညံဝင်းအောင်ပါဒီကနေ့မနေ့ကင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပါခင်ဗျာ
ကျွန်မကတော့စုမြတ်မှာပါရှင်သမ္မတဩဘားမားဒေါ်နယ်ထရမ့်ကိုဖုန်းတွေကိုကြားဖြတ်ဖိုးနှားထောင်ခဲ့ရတယ်ဆိုတာစက်တင်ပြဖို့အတွက်အထောက်အထားမရှိဘူးလို့ FBI အကြီးအကဲကပြောကြားလိုက်ပါတယ်တရားမဝင်နေထိုင်သူတွေကိုနေရပြန်ပို့ရေးအတွက်ဗဟိုအစိုးရနဲ့ပူးပေါင်းဆောင်ရွက်ခြင်းမရှိတဲ့ဒေတာတွေစီးရင်ကိုထရမ့်အစိုးရကပထမဆုံးထုတ်ပြန်လိုက်ပါတယ်ဒီလိုမျိုးထိတ်တန့်ရောက်တဲ့တွေကိုကိုစော်ဝင်းထိုင်နဲ့ကြေညာပေးပါမယ်ရှင
်ဟုတ်ကဲ့ပါမသစီဖိလစ်ပိုင်နိုင်ငံသားတွေမြန်မာနိုင်ငံမှာလုတ်ကင်စားသောက်ခွင့်ပေးထားတဲ့အတွက်မြန်မာအစိုးရကိုကျေးဇူးတင်ကြောင်းမြန်မာနိုင်ငံကိုအလဲပတ်ရောက်လာတဲ့ဖိလစ်ပိုင်သမ္မတဒူတာတီကပြောကြားလိုက်ပါတယ
် Let allow me to thank the Myanmar governmentfor hosting the Filipinos here.
ဒါကြောင့်ဒီနေ့ပြီးမှဆင်ဆက်သွားဖို့ရှိပါတယ်။ဒါအပြင်ကျွန်တော်တို့ဒီကနေဒါနိုင်ငံမှာခုနိုင်ငံခုလုံးဝင်လျှောက်ထားပြီးကုချင်ဒီနေကန်ဝင်မရသေးတဲ့မြန်မာနိုင်ငံသားတူဖြစ်တဲ့ကိုတန်းဆိုးကိုကနေဒါအစိုးရကမြန်မာနိုင်ငံကိုပြန်ပို့ဖို့လုပ်နေပါတယ်။ဘယ်လိုအခက်အခဲတွေရင်ဆိုင်နေရသလဲဆိုတဲ့မေးမြန်းချက်တွေကိုလည်းအပြည့်စုံတင်ဆက်သွားဖို့ရှိပါတယ်။တခါအမေရိကန်နိုင်ငံကြီးနဲ့ပတ်သက်ပြီးတော့ရုရှားရဲ့ဂျားဝင်နှောက်ယှက်မှုရှိခဲ့သလားဆိုတဲ့ဒီ FBI စုံစမ်းနေရဲဆိုတဲ့အကြီးအကဲနဲ့ပြောကြားချက်တွေကိုလည်းအပြည့်စုံတင်ပြပေးဖို့ရှိတယ်ရှိပါတယ်နောက်ပိုင်းမှာကျွန်တော်တို့အပတ်စဉ်ကဏ္ဍတွေကိုလည်းတင်ဆက်အောင်မှာပါအဲ့ဒီအစီအစဉ်မတိုင်ခင်အခုခါမှာတော့နောက်ဆုံးရနိုင်ငံကသတင်းတွေကိုမတ်စုမြတ်မွန်နဲ့ကိုဇော်ဝင်းနိုင်တို့ကတင်ပြပါမယ်ခင်ဗျာ
ပြီးခဲ့တဲ့နှစ်အမေရိကန်သမ္မတရွေးပကောက်ပွဲမလုပ်ခင်ကသမ္မတဘရက်အိုဘားမားကသူ့ရဲ့ဖုန်းတွေကိုကြားဖြတ်ခိုးနှောက်ထောင်တယ်လို့သမ္မတဒေါ်နယ်ထရမ့်ဆွဆွဲပြောခဲ့တာနဲ့ပတ်သက်လို့အထောက်အထားပြစရာမရှိဘူးလို့ FBI ညွှန်ကြားရေးမှူး James Comey ကပြောကြားလိုက်ပါတယ်။သမ္မတထရမ့်ဆွဆွဲပြောနေတာတွေအတွက်တက်တဲ့ပြစရာမရှိဘူးလို့အောက်လွတ်တော်ထောက်လိုင်းကော်မတီမှာတင်းလာနေကလုပ်ခဲ့တဲ့ကြားနာပွဲမှာ FBI အကြီးအကဲကပြောကြားသွားတာပါ။ဒါ့အပြင်ရွေးကောက်ပွဲမှာထရမ့်အနိုင်ရဖို့အတွက်ထရမ့်စီယိုရဲ့အဖွဲ့ဝင်တွေနဲ့ရုရှားအစိုးရတို့ပူးပေါင်းဆောင်ရွက်ခဲ့ကြသလားဆိုတာကို FBI ကစုံစမ်းနေတယ်လို့လည်းသူကပြောသွားပါတယ်။ကြားနာပွဲမှာထောက်လိုင်းရေးကော်မတီဝင်တွေလွှတ်တော်အမတ်တွေရောဒီထောက်လိုင်းရေးအကြီးအကဲတွေကပါထရမ့်အပေါ်သမ္မတအိုဘားမားကထောက်လန့်နေဆိုတာတက်တည်ပြစရာအထောက်အထားမရှိဘူးလို့ပြောခဲ့ကြပေမဲ့အင်မြူတော်ကတော့သမ္မတထရမ့်ရဲ့ဆွဆွဲချက်တွေကိုယုံသိမ်းမှာမဟုတ်ဘူးလို့ပြောကြားခဲ့ပါတယ်။ပေါ်ထုတ်ဖို့လိုအပ်တဲ့ကိစ္စတွေအများကြီးရှိသေးတယ်လို့ဆွေးနွေးရမယ့်အချက်အလက်တွေအများကြီးရှိသေးတယ်လို့အင်မြူတော်ပြောခွင့်ရသူရှွန်စပိုက်ဆာကသတင်းစာရှင်းလင်းပွဲမှာပြောသွားခဲ့တာပါအမေရိကန်ရွေးကောက်ပွဲရလဒ်တွေအပေါ်တက်ရောက်အောင်လို့ရုရှားကဆောင်ရွက်ခဲ့တာတွေနဲ့ပတ်သက်လို့စုံစမ်းစစ်ဆေးမှုတွေလုပ်နေပေမဲ့အထူးလျှို့ဝှက်ချက်ဖြစ်တဲ့အတွက်စုံစမ်းမှုတွေနဲ့ပတ်သက်တဲ့အသေးစိတ်ကိုပြောလို့မရဘူးလို့ FBI အကြီးအကဲကကြားနာပွဲမှာပြောသွားခဲ့ပါတယ်သူရဲ့စီယုံရဲ့အဖွဲ့ဝင်တွေနဲ့ရုရှားတို့ပူးပေါင်းဆောင်ရွက်ခဲ့ကြတယ်ဆိုတဲ့ပြောကြားမှုတွေဟာရွေးကောက်ပွဲမှာရှုံနေခဲ့တဲ့ဒီမိုကရက်တွေရဲ့လှုပ်ရှားပြောမှုတွေသာဖြစ်တယ်လို့ဒမရာထရမ့်ကဒင်းလာနီအစောပိုင်းကြားနာပွဲမစခင်ကတွစ်တဲ့လူမှုကွန်ရက်ပေါ်မှာရှင်းသားခဲ့ပါရှင်
။အမေရိကန်ပြည်ထောင်စုနိုင်ငံတော်တရားရုံးချုပ်တရားသူကြီးအဖြစ်ခန့်အပ်ဖို့ဒမရာဒေါ်နယ်ထရမ့်ကအမည်တင်သွင်းထားတဲ့ကော်လိုရာဒိုပြည်နယ်ရဲ့ဗဟိုအစိုးရတရားသူကြီးနီလ်ဂေါ့ဆစ်ကတရားဥပဒေရေးရာမှာလုတ်ပန်ခွင့်ပုံမူရရှိဖို့လှုပ်ရှားမှုတွေကိုစန့်ကျင်ကြောင်းထွက်ဆိုလာခြင်းအပြင်သူ့ရဲ့ရှေးဥသွဲအယူအဆတွေပဲရိမ့်တဲ့ခိုင်ယူချက်ကိုသူ့ကိုယာတုခန့်ထားရေးတင်းလာနေကကျင်းပတဲ့အထက်တော်ကော်မရှင်ပထမနေ့ကြားနာပွဲမှာထွက်ဆိုခဲ့ပါတယ်ဥပဒေသစ်တွေကိုပြည်သူကိုယ်စားလှယ်လွတ်တော်အမတ်တွေကသာချမှတ်ပြထားမှာဖြစ်ကြောင်းတကယ်လို့ဥပဒေကိုတရားသူကြီးတွေကဥပဒေတိုင်းမထုတ်ပြန်မဲသူတို့လိုချင်တဲ့အတိုင်းသတ်မှတ်ပြထားမဲ့လျှို့ဝှက်လွတ်တော်အမတ်တွေဖြစ်ခဲ့မဲ့ဆိုရင်လူထုကတင်မြောက်တဲ့အစိုးရလူထုကိုကိုစားပြုတဲ့အစိုးရဆိုတဲ့အခြေခံအယူအဆအတွေ့အန္တရာယ်ရှိနိုင်ကြောင်း Gorsuch ကပြောပါတယ်အထက်လွတ်တော်တရားဥပဒေရေးရာကော်မတီဝင် Republican အမတ်တွေကတော့တရားစီရင်ရေးမှာရှေးရိုးဆွဲအယူအဆရှိတဲ့ Gorsuch ရဲ့အမြင်တွေကိုချီးကျူးပြောဆိုကြပါတယ်ဒါပေမဲ့ Democrat Party ကကော်မတီဝင်တွေကတော့နိုင်ငံတော်တရားရုံးချုပ်အနေနဲ့စီးပွားရေးကုမ္ပဏီကြီးတွေဘက်ကနေယက်တီသွားမယ်ဆိုတဲ့သူတို့ရဲ့အမြင်သဘောထားတွေကိုခိုင်မာသွားစေတယ်ဆိုတော့သူတို့ရဲ့ဆွေးရမှုတွေကိုထုတ်ဖော်ပြောဆိုခဲ့ကြပါတယ်
။အမေရိကန်ပြည်ထောင်စုမှာတရားမဝင်နေထိုင်နေကြသူတွေကိုဗဟိုအစိုးရလူဝင်မှုကြီးကြပ်ရေးအာဏာပိုင်တွေကပေါ်ထုတ်ဖမ်းဆီးနိုင်ရင်းမှာကူညီဖို့ပြက်ကွက်တဲ့တချို့ဒေသခံရဲတပ်ဖွဲ့တွေအကြောင်းမှတ်တမ်းတင်ထားတဲ့အပတ်စဉ်အစည်းအဝေးခန်းစာကိုထရမ့်အစိုးရကပထမဆုံးထုတ်ပြန်လိုက်ပါတယ်။ ဘဟုအစိုးရတာဝန်ရှိသူတွေနဲ့ပူးပေါင်းဆောင်ရွက်ခြင်းမရှိဘဲဆာရွက်စာတမ်းမရှိတရားမဝင်နေထိုင်သူတွေကိုမဖမ်းဘဲအကာအကွယ်ပေးထားတဲ့မြို့တွေမြို့နယ်တွေကိုလူသိရှင်ကြားထုတ်ပြန်ဖို့သမ္မတဒေါ်နယ်ထရမ့်ကအမိန့်ထုတ်ထားတဲ့အတွက်အမိမြေလုံခြုံရေးဌာနကအခုလိုမျိုးအပတ်စဉ်အစီရင်ခံစာကိုစတင်ထုတ်ပြန်တာဖြစ်ပါတယ် နိုင်ငံတကာနေနှစ်ထုတ်နိုင်ဖို့အတွက်ဇန်နဝါရီလ26ရက်နေ့ကနေဖေဖော်ဝါရီလ3ရက်မှာလူပေါင်း206ယောက်ကိုဖမ်းဆီးပေးပါလို့လူဝင်မှုကြီးကြပ်ရေးနဲ့အကောက်ခွန်ဌာနအိုက်စ်ကအကြောင်းကြားတာကိုမလိုက်နာတဲ့ဒေသခံရဲတပ်ဖွဲ့တွေကိုအစီရင်ခံစာထဲမှာဖော်ပြထားပါတယ်။အဲ့ဒီသတင်းပတ်အတွင်းမှာစုစုပေါင်း3000နဲ့80တုံးယောက်ကိုဖမ်းဆီးပေးဖို့အတွက်အိုက်စ်ကအကြောင်းကြားခဲ့တာပါ။အဲ့ဒီ ပူပေါင်းဆောင်ရွက်ဖို့ညှင်းဆန်ကြတဲ့အတွက်အများပြည်သူလုံခြုံရေးကိုအကာအကွယ်ပေးဖို့အိုက်စ်အဖွဲ့ရဲ့ဆောင်ရွက်မှုတွေကိုထိခိုက်တယ်လို့လည်းအိုက်စ်အဖွဲ့ကပြောပါတယ်။အမေရိကန်ပြည်ထောင်စုတဝမ်းမှာတရားမဝင်နေထိုင်နေသူတွေကိုအကာအကွယ်ပေးထားတဲ့မြို့နယ်နဲ့ပြည်နယ်စုစုပေါင်း600လောက်ရှိတယ်လို့အမျိုးသားလူဝင်မှုကြီးကြပ်ရေးဥပဒေဌာနကပြောပါတယ်ရှင်။
အမေရိကန်ရင်းရှင်စနစ်နဲ့အတူဒွန်တွဲတည်ရှိခဲ့တဲ့ဘီလီယံနာပရာဟိတဒါနာရှင်တထေကြီးရော့ကဖဲလာဟာတနင်္လာနေ့ကအိတ်နေရင်ကွယ်လွန်သွားပြီဖြစ်ပါတယ်။သူဟာကွယ်လွန်ချိန်မှာအသက်190ရှိပြီဖြစ်ပါတယ်။ချေ့စ်မန်ဟတန်ဘန်ကြီးရဲ့အကြီးအကဲဟောင်းဖြစ်သူကွယ်လွန်သူဒေးဗစ်ရော့ကဖဲလာဟာစကိုးရာစုနှစ်အတွင်းစတန်ဒတ်အေယာမအရင်ကုမ္ပဏီကြီးကိုစတင်တည်ထောင်ခဲ့သူဂျွန် ဒါပေမဲ့အဲ့ဒီလိုလှုပ်ဆောင်စဉ်အတွင်းတူတူတယောက်မှနောက်ကျကြာမနေခဲ့အောင်လဲစူးစမ်းဆောင်ရွက်ခဲ့ပါတယ်အခုမဆောင်လို့တဲ့တခြားဘီလီယံနာတစ်ထည်တွေကိုလည်းဒေးဗစ်ရော့ကဖဲလာကဝေဖန်ပြောဆိုခဲ့ပါတယ်ပကြီအနုပညာနဲ့တဘာဝပတ်ဝန်းကျင်ထင်သိမ်းဆိုင်ရာကိစ္စရပ်တွေအတွက်အလူငွေတွေထည့်ဝင်တာအပါအဝင်သူတို့မိသားစုပိုင်းချမ်းသာကြွားမှုတွေကိုပရဟိတလုပ်ငန်းတွေအတွက်လှူဒါန
UAE ဝိဒ္ဒတာရဲ့မနက်ဖက်မြန်မာဘာသာစစ်စစ်လေးကိုမနက်6:00နာရီကနေ9:00နာရီအထိလိုင်းဒိုမီတာ30နဲ့ကီလိုဟတ်စ်9320ညလိုင်းဒိုမီတာ48ကီလိုဟတ်စ်6.8ရှင်ကနေဒုတိယနာရီဝတ်မှာလိုင်းလက်မီတာ190ကီလိုဟတ်စ်တင်ကားခွန်အားတို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်။
ကို VOE ကဆက်ပြီးတော့ကြေညာပေးနေပါတယ်။မြန်မာနိုင်ငံနဲ့ဖိလစ်ပိုင်နိုင်ငံကြားမှာအစားအစာဖူလုံရေးနဲ့စိုက်ပျိုးရေးကဏ္ဍမှာပူးပေါင်းဆောင်ရွက်သွားကြဖို့အတွက်သဘောတူခဲ့ကြပါတယ်။မြန်မာနိုင်ငံကို2ရက်ကြာလာရောက်တဲ့ဖိလစ်ပိုင်သမ္မတရော်ဒရီဂိုဒူတာတေနဲ့သမ္မတဦးထင်းကျော်တို့တွေ့ဆုံပွဲအပြီးမြန်မာနိုင်ငံစိုက်ပျိုးမွေးမြူရေးဒီဆယ်မြောင်းဝန်ကြီးဌာနနဲ့ဖိလစ်ပိုင်စိုက်ပျိုးရေးဌာနတို့ကြားမှာနားလည်မှုစာကြံလွှာကိုလက်မှတ်ရေးထိုးခဲ့ကြတာဖြစ်ပါတယ်။သမရနှစ်ယောက်တွဲဆောင်ပွဲမှာတော့နိုင်ငံပူးပေါင်းဆောင်ရွက်မှုမြင့်တင်ရေးမြန်မာနိုင်ငံမှာဖိလစ်ပိုင်ရင်းနှီးမြှုပ်နှံမှုကဏ္ဍတိုးမြင့်ရေးစိုက်ပျိုးရေးကဏ္ဍတွေမှာပူးပေါင်းဆောင်ရွက်မှုမြင့်တင်ရေးစားတောက်ကုန်ထုတ်လုပ်မှုလုပ်ငန်းနဲ့စွမ်းအင်ထုတ်လုပ်မှုလုပ်ငန်းတွေမှာကျွမ်းကျင်မှုဆိုင်ရာအကူအညီတွေပေးရေးခရီးသွားလုပ်ငန်းပိုင်းမှာပူးပေါင်းဆောင်ရွက်ရေးတို့အတွက်ကိုဆွေးနွေးခဲ့ကြတယ်လို့သမရရုံးရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။သမရဒူတာတီဟာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့လည်းဒီနေ့လာနေကတွေ့ဆုံခဲ့ပါတယ်အဲ့ဒီတွဲဆောင်ပွဲမှာတော့နှစ်နိုင်ငံဆက်ဆံရေးတိုးမြင့်ဖို့အပြင်ရခိုင်ပြည်နယ်အရင်းနဲ့လူသားချင်းစာနာမှုဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးခဲ့ပါတယ်။လူကုန်ကူးမှုတားဆီးရေး၊ငွေရေးဆေးဝါးတိုက်ဖျက်ရေးနဲ့အကြမ်းဖက်မှုတိုက်ဖျက်ရေးတွေမှာပူးပေါင်းဆောင်ရွက်မဲ့ကိစ္စတွေကိုလည်းဆွေးနွေးခဲ့ပါတယ်။ရခိုင်ပြည်နယ်အေဂျင့်တည်ငြိမ်ရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအတွက်ဖိလစ်ပိုင်သမ္မတကအမေရိကန်ဒေါ်လာ3,000,000လူတိုင်းခဲ့ပါတယ်။သမ္မတဒူတာတေးဟာမြန်မာနိုင်ငံထဲမှာရှိနေတဲ့ဖိလစ်ပိုင်လူမျိုးတွေနဲ့လည်းတွေ့ဆုံခဲ့ပါတယ်။တနင်္လာနေ့ညကတော့ထိုင်းနိုင်ငံစီကိုခီးဆက်ဖို့အတွက်သမ္မတဒူတာတေးဟာမြန်မာနိုင်ငံကနေပြန်လည်ထွက်ခွာသွားပါတယ်။
ထူးသမရဦးမြင့်စွေဦးဆောင်တဲ့ရခိုင်ပြည်နယ်မြောက်ပိုင်းမောင်တော်ဒေသအကြမ်းဖက်တိုက်ခိုက်မှုစုံစမ်းစစ်ဆေးကော်မရှင်အဖွဲ့ဝင်တွေဟာအဖွဲ့နှစ်ဖွဲ့ခွဲပြီးဘူတီတော်မောင်တော်ဒေသဘက်ကိုတစ်ဖွဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုတစ်ဖွဲ့သွားရောက်ပြီးတော့ကွင်းစင်းလေ့လာနေတယ်လို့ကော်မရှင်အဖွဲ့ဝင်တူဖြစ်တဲ့ဦးအောင်ကြည်က VOE ကိုပြောပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်သွားတဲ့ကော်မရှင်အဖွဲ့ဝင်တွေကတော့မနေ့ကဘင်္ဂလားဒေ့ရှ်ဘက်အချမ်းမှရှိတဲ့ဒုက္ခသည်စခန်းတွေကရိုဟင်ဂျာဒုက္ခသည်တွေနဲ့တွေ့ဆုံမေးမြန်းခဲ့တယ်လို့ဘင်္ဂလားဒေ့ရှ်သတင်းတွေမှာဖော်ပြထားပါတယ်။ကော်မရှင်အနေနဲ့သရုတ်ထအချိန်မြောက်ကွင်းစင်စစ်ဆေးတာဖြစ်ပြီးရိုဟင်ဂျာတွေအပေါ်စနစ်တကျညှဉ်းပန်းနှိပ်စက်မှုတွေရှိနေတယ်ဆိုတော့ကုလသမဂ္ဂရဲ့ဆွဆွဲချက်တွေကိုအပြေရှားဖို့စစ်ဆေးမှုတွေလုပ်နေတာဖြစ်ပါတယ်။
ကလဒမကအတွင်းမှုချုပ်ဟောင်းကော်ဖီအနာဥဆောင်တဲ့ရခိုင်အကြံပေးကော်မရှင်ရဲ့အကြံပြုချက်အချက်30ပါးတဲ့ကြပြအစီရင်ခံစားတဲ့ဆောင်ကိုပြီးခဲ့တဲ့ရက်ပိုင်းကထုတ်ပြန်ခဲ့ပြီးရခိုင်ပြည်နယ်အတွင်းဖြစ်ပွားခဲ့တဲ့ရာဇဝတ်မှုဆွဲချက်တွေအပေါ်လွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေလုပ်ပြီးနိုင်ငံသားစစ်စီရေးစနစ်တွေကိုပြန်လည်ပြင်ဆင်ဖို့လဲတိုက်တွန်းထားပါတယ်။အမေရိကန Yanni at Chichi Yakizan Rima, USNS Fall River Timone, Palajame, Muranriha, Yamaji Dani at Risso, Muri, Loma, Pitalo, the Jango Mudre, Lila Ki Tajama Pidelo, American, then Yoya Jinja Jemma, Pop Jatavare, Kitapale, Season Ya, American Yedemha, Connit, Diwaiha, American, then Yo, American Sender, Ma, the Piobi, where Loma Pitalo, Yamananga, Kitap Jinashin in the Late Risso, Dama, Chipare.
Direct from Washington, the voice of America, VOA. Now, so I'm going to tell you, 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 Russia ga jawen nao shek ke mu shi ge da la su da go piang su tao lan yi bureau FBI ga song san ni de lu FBI chi ge ga pyo lai ba de Donald Trump ye yue kao pwe si yong yi tao wen shi du yi ne Russia su ya ja ma bu bong song yi mu de shi ge da la su da ba wen ne song san mu de long de de su da American outlook to tao lan yi comedy ma tin na ni cha na pwe twin FBI nyon cha yi mu James Comey ga pyo cha ge ba de Barack Obama ga Trump ye telephone go ja phya na thong ke de so da ne patet lo le thau tha ri ma shi bu lo pyo ba de a pye so mu ro ma su myan mon ga tin set ba me
American pi daung su a paw Russia khong saung ni ko rai nyun ja de thau lan mu ri ne patet lo American outlook dot thau lan ye committee ma tin la ni dong ga cha na bwe lou khe ba de Anaya Republican Party lut dot a mat dwe yo Democrat a mat dwe ba pa win ne thau lan ye committee cha na bwe ma FBI Nunjai Mu James Comey ne, Amyuda Lunjongi Agency NSA Nunjai Mu Jira Bujoji Michael Rogers to Layout Twasuge Jabari, Natan Sacha Tamra Jiga Donald Trump ye, CEO Pue Dawin Shidurine, Russia Suya Jama, Belo Sanwen Muri Shige the Lesra Apa Away, American Jiga Bue Jaladri, Piaule Pietwa Anglo, Russia Suya got Sanya K the Lasura, FBI got Sozamburi Loni Lu Nunjai Mu James Comey got a deep view Piotwa
I have been authorized by the Department of Justice to confirm that the FBI, as part of our counterintelligence mission, is investigating the Russian government's efforts to interfere in the 2016 presidential election.
As some memory, Emma, Trump, COE, a poor winning it, Russia, Soya Ja, the Zondia, Sunday Mushigadala, through Yuko Boy, Aunai, it to Russia, and Buon Song Yamu, the Zondia Shigadala, so that Sonsamuri, Pawemare. The Chatampian, Taunai, Sonsamuri, Globe, D. Sonsamu, Dremale, Jimu Julu, Mushimishi, Surago, Tonta Doma, Pibare, Take Dan Leo Wetare, Sonsani, the Kaysa, Chitamu, Belu, Pedurega, Sonsamuri, Lone, the Lesurago, Janam, Pionamau.
ရွေးကပွဲမဲဆွဲအဖွဲ့တွေနဲ့ရုရှားထောက်နှံရေးတွေကြားလျှို့ဝှက်ပူးပေါင်းကြံစီရဲဆိုတဲ့အထောက်အထားတစ်စုံတရာမတွေ့ရသေးပေမဲ့ဒီကိစ္စကိုဆက်ပြီးစုံစမ်းသွားမှာဖြစ်တယ်လို့အောက်လွှတ်တော်ထောက်လှမ်းရေးကော်မတီဥက္ကဋ္ဌဒေးဗစ်နျူးနက်စ်ကကြားနာပွဲမှာပြောသွားပါတယ်ရုရှားနဲ့ပတ်သက်တဲ့စုံစမ်းမှုတွေမှာထိတ်တန့်လျှို့ဝှက်ထားတဲ့အကြောင်းအရာတွေကိုသတင်းပေါက်ကြားအောင်ဘယ် ုဘားမှာကြားဖြတ်ထောက်လှမ်းခဲ့တယ်ဆိုတော့သမ္မတထရမ့်ရဲ့ဆွဆွဲချက်တွေနဲ့ပတ်သက်လို့လည်းတနင်္လာနေ့ကကြားနာပွဲမှာလွှတ်တော်အမတ်တွေကမေးခွန်းထုတ်ခဲ့ကြပါတယ် FBI ဌာနအတွင်းအသေးအချာစုံစမ်းခဲ့ပေမဲ့ထောက်လှမ်းခဲ့တယ်ဆိုတဲ့အထောက်အထားတွေမတွေ့ခဲ့ရပါဘူးလို့ FBI ညွှန်ကြားမှု James Comey ကဖြေကြားခဲ့ပါတယ
် With respect to the president's tweets about alleged wiretapping directed at him by the prior administration I have no information that supports those tweets and we have looked carefully inside the FBI
သူကိုအဓိကထားပြီးအရင်အစိုးရကဖုန်းတွေကိုကြားပြခိုးနှားထောင်တယ်လို့သမရတွစ်တာပေါ်မှာရေးသားခဲ့တာနဲ့ပတ်သက်လို့အဲ့ဒီရေးသားချက်မှန်ကန်လဲဆိုတာထောက်ပြနိုင်တဲ့အချက်လက်ကျွန်တော်တို့မှမရှိပါဘူး FBI ဌာနအတွင်းမှာဒီကိစ္စကိုတည်တည်ချာချာစုံစမ်းခဲ့ပါတယ် တရားရေးဌာနနဲ့တရားရေးဌာနလက်အောက်ကအဖွဲ့အစည်းတွေအားလုံးမှာလည်းအထောက်အထားမရှိဘူးဆိုတဲ့အလားတူအဖြေကိုကြားနာပွဲမှာမျှဝေပေးဖို့ကျွန်တော်ညွှန်ကြားထားပါတယ်။ Twitter လူမှုကွန်ရက်ပေါ်မှာသမရရေးသားချက်တွေမှန်တယ်လို့ပြောနိုင်မယ့်အထောက်အထားအချက်အလက်တွေ FBI မှာမရှိပါဘူး
။အောက်လွတ်တော်ထောက်လှမ်းရေးကော်မတီဥက္ကဋ္ဌ Devin Nunes ကလည်း Trump Tower ကဖုန်းတွေကြားဖြတ်ခိုးနှောက်ထောင်ခံခဲ့ရတယ်ဆိုတာမဟုတ်ဘူးလို့သူတို့ကော်မတီကတည်ထားတယ်လို့ပြောပါတယ်။ဒါပေမဲ့သမ္မတ Trump နဲ့သူ့ရဲ့အနီးကအကြံပေးတွေအပေါ်တခြားနည်းနဲ့ထောက်လှမ်းခဲ့တယ်ဆိုတာဖြစ်နိုင်တယ်လို့လည်းဆိုခဲ့ပါတယ်။တနင်္လာနေ့က၄နာရီကြာတဲ့ဂျာနာပွဲအတွင်းနောက်အမေရိကန်ရွေးကောက်ပွဲတွေကြာရင်ရုရှားကဂျားဝင်နှောက်ယှက်မှုတွေလုပ်လိမ့်အောင်မယ်လို့ခန့်မှန်းထားကြောင်း FBI အကြီးအကဲရော NSA အကြီးအကဲကပါပြောသွားခဲ့ကြပါတယ်။ပြီးခဲ့တဲ့ရွေးကောက်ပွဲတွေမှာကွဲပြားမှုတွေရှုပ်ထွေးမှုတွေဖြစ်အောင်အပြင်အမေရိကန်ရဲ့ဒီမိုကရေစီစနစ်အပေါ်တန်တရားဝင်အောင်လို့ရုရှားကအောင်အောင်မြင်မြင်နဲ့ဝင်ရောက်နှောက်ယှက်နိုင်ခဲ့တဲ့အတွက်လာမယ့်ရွေးကောက်ပွဲတွေကြာရင်လည်းအလားတူနှောက်ယှက်မှုတွေလုပ်အောင်မှာဖြစ်တယ်လို့ FBI ညွှန်ကြားရေးမှူး James Comey ကပြောပါတယ်။ရုရှားရဲ့ထောင်လန်းမှုနဲ့ပတ်သက်လို့အောက်လွှတ်တော်ထောင်လန်းရေးကော်မတီကြားနာပွဲလုပ်နေစမှာပဲ။အင်ဂျီရောပြောခွင့်ရသူ Sean Spicer ကလည်း Trump စီယုံမဲဆွယ်ပွဲအဖွဲ့တွေနဲ့ရုရှားကြားမှာလျှို့ဝှက်ဆောင်ရွက်မှုတွေမရှိဘူးလို့အင်ဂျီရောသတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ်။သူအနိုင်ရအောင်လို့သူ့ရဲ့စီယုံရေးတာဝန်ရှိသူတွေကရုရှားနဲ့ပူးပေါင်းလုပ်ခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေဟာရွေးကောက်ပွဲမှာရှုံနေခဲ့တဲ့ဒီမိုကရက်တို့ရဲ့လှုပ်ကြံပြောကြားမှုတွေဖြစ်တယ်လို့သမ္မတ Trump ကလည်းကြားနာပွဲမလုပ်ခင်နိုင်ပိုင်းအလိုမှာ Twitter လူမှုကွန်ရက်ပေါ်မှာရေးသားခဲ့ပါတယ်ရှင်
။မဆူမြတ်မွန်ပြောပြသွားတာပါ။အခုတော့ဖိလစ်ပိုင်သမ္မတရဲ့မြန်မာပြည်ခီးစဉ်ကြည့်အောင်ပါ။ဖိလစ်ပိုင်နိုင်ငံသားတွေကိုမြန်မာနိုင်ငံမှာလုပ်ကန်စားတောက်ခွင့်ပေးထားတဲ့မြန်မာအစိုးရကိုကျေးဇူးတင်ကြောင်းဖိလစ်ပိုင်သမ္မတဒေါက်တာတီးကသူ့ရဲ့ချစ်ကြည်ခီးစဉ်တွင်ပြောကြားလိုက်ပါတယ်။ဖိလစ်ပိုင်နိုင်ငံသားတွေနဲ့နီပြည်တော်ကဟိုတယ်တစ်ခုမှာတွေ့ဆုံစဉ်အာရှနိုင်ငံသားအချင်းချင်းလူသားချင်းစာနာတဲ့ဆက်ဆံမှုရှိဖို့နဲ့မြန်မာနိုင်ငံမှာဖိလစ်ပိုင်နိုင်ငံရဲ့စီးပွားရေးလုပ်ငန်းတွေတိုးမြင့်လှုပ်ဆောင်သွားဖို့သမ္မတဒူတာတီကသူ့နိုင်ငံသားတွေကိုတိုက်တွန်းပါတယ်ဒီအကြောင်းကိုတင်ပြချင်တာပါတနင်္ဂနွေနေ့ညကနီပြည်တော်ကိုဆက်ရောက်လာတဲ့သမ္မတဒူတာတီဟာသူ့ခီးစဉ်အတွင်းမြန်မာနိုင်ငံမှာရှိတဲ့ဖိလစ်ပိုင်နိုင်ငံသားတွေနဲ့တီးတန့်တွေ့ဆုံခဲ့တာဖြစ်ပါတယ်သူ့အနေနဲ့မြန်မာအစိုးရကိုကျေးဇူးတင်ကြောင်းနီပြည်တော်က Horizon Lake View Hotel မှာဖိလစ်ပိုင်နိုင်ငံသား200ကျော်နဲ့တွေ့ဆုံစဉ်ဖိလစ်ပိုင်သမ္မတဒူတာတီးကပြောဆိုသွားပါတယ
် Let allow me to thank the Myanmar government for hosting the Filipinos here to earn a living
ဖိလစ်ပိုင်နိုင်ငံသားတွေကိုမြန်မာနိုင်ငံမှာလုပ်ကင်စားတောက်ခွင့်ပေးထားတဲ့အတွက်မြန်မာအစိုးရကိုကျေးဇူးတင်ကြောင်းပြောလိုပါတယ်အခက်အခဲတွေနဲ့ရင်ဆိုင်နေရတဲ့ကျွန်တော်တို့နိုင်ငံသားတွေကိုအာရှညီအကိုအချင်းချင်းကူညီတဲ့လူသားချင်းစာနာတဲ့စိတ်ကိုလည်းကျွန်တော်တို့ဂုဏ်ပြုပါတယ်ဒါပြင်အာဆီယံအဖွဲ့အစည်းမှာကျွန်တော်တို့နိုင်ငံကြားချစ်ခင်ရင်းနှီးမှုကိုလည်းကျွန်တော်ထောက်ခံအားပေးပါတယ
်မြန်မာနိုင်ငံမှာဖိလစ်ပိုင်နိုင်ငံသား1850နီးပါးရှိပြီးအများစုဟာယာယီနေထိုင်ခွင့်ဗီဇာတွေနဲ့အလုပ်လုပ်နေကြတာပါအဲ့ဒီတဲက66ဦးကတော့အမြဲတမ်းနေထိုင်ခွင့်ဗီဇာနဲ့လုပ်ကိုင်နေထိုင်ကြတာဖြစ်ပါတယ်မြန်မာနိုင်ငံမှာအလုပ်လုပ်ကြတဲ့ဖိလစ်ပိုင်နိုင်ငံသားတွေထဲမှာအင်ဂျင်နီယာတွေကျောင်းဆရာတွေလုပ်ငန်းအုပ်ချုပ်သူတွေရှေ့နေတွေနဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီပေးသူတွေပါဝင်ကြပါတယ်မြန်မာနိုင်ငံမှာလာရောက်ရင်းနှီးမြှုပ်နှံကြတဲ့ဖိလစ်ပိုင်စီးပွားရေးကုမ္ပဏီတချို့ရှိပြီးဖိလစ်ပိုင်နိုင်ငံသားအများစုဟာရန်ကုန်မြို့မှာနေထိုင်ကြတာဖြစ်ပါတယ်ဖိလစ်ပိုင်နဲ့မြန်မာနှစ်နိုင်ငံကြားတန်တမာဆက်ဆံရေးကို1956ခုစက်တင်ဘာလမှာစတင်ထူထောင်ခဲ့တာကြောင့်အခုဆိုရင်အနှစ်60ကျော်လာခဲ့ပြီဖြစ်ပါတယ်ဖိလစ်ပိုင်နိုင်ငံမှာသမ္မတဒူတာတီးအာဏာရလာပြီးနောက်ပိုင်းမြန်မာနိုင်ငံကိုချစ်ကြည်ရေးခီးစဉ်အဖြစ်အခုလိုလာရောက်လဲပတ်တာဟာပထမဆုံးအကြိမ်လည်းဖြစ်ပါတယ်သမ္မတဖြစ်လာပြီးနောက်ပိုင်းမစ္စတာဒူတာတီးအနေနဲ့အာရှ၉နိုင်ငံကိုတွားရောက်လဲပတ်ခဲ့ပြီးထိုင်းနဲ့မြန်မာနိုင်ငံတွေကိုအခုမှလာရောက်လဲပတ်တာဖြစ်ပါတယ်။ဖိလစ်ပိုင်နိုင်ငံတွင်မူရစ်စေဝါနှိမ်နှင်းမှုအတွက်ရက်စက်တဲ့လှုပ်ဆောင်မှုတွေကြောင့်အနောက်နိုင်ငံတွေရဲ့ပြစ်တင်ဝေဖန်မှုကိုခံရတဲ့မစ္စတာဒူတာတီးကသူ့ရဲ့နိုင်ငံရေးမူဝါဒမှာမြန်မာအပါအဝင်သူနှစ်သက်တဲ့နိုင်ငံတွေနဲ့ရင်းနှီးခံမာတဲ့ဆက်ဆံရေးတွေတည်ဆောက်သွားမယ်လို့ဖိလစ်ပိုင်နိုင်ငံသားတွေနဲ့တွေ့ဆုံပွဲမှာပြောသွားပါတယ်
။ From now on I will adopt an independent foreign policy and I will deal with any country that I like which I think can help us that's why I'm here in Myanmar
အခုချိန်ကစပြီးကျွန်တော်တို့အနေနဲ့တီးကြစွာရပ်တည်တဲ့နိုင်ငံခြားရေးမူဝါဒကိုကျင့်သုံးသွားမှာပါကျွန်တော်အနေနဲ့ကိုနှစ်သက်တဲ့တိုင်းပြည်နဲ့ဆက်ဆံရေးထားရှိသွားမှာပါဒါဟာကျွန်တော်တို့အတွက်အထောက်အကူဖြစ်ပါတယ်ဒါကြောင့်လဲကျွန်တော်မြန်မာနိုင်ငံကိုအခုလိုလာရောက်တာဖြစ်ပါတယ်ကျွန်တော်တို့အနေနဲ့တနိုင်ငံနဲ့တနိုင်ငံအပြန်အလှန်အကူအညီပေးနိုင်ပါတယ်ကျွန်တော်တို့ကိုလည်းမြန်မာနိုင်ငံကကူညီပေးခဲ့ပြီးဖြစ်ပါတယ်။ဒါကြောင့်မြန်မာအစိုးရနဲ့မြန်မာပြည်သူတွေကိုကျေးဇူးတင်ပါတယ်
။2013ခုနှစ်တုန်းကဖိလစ်ပိုင်နိုင်ငံမှာမုန်တိုင်းအကြီးအကျယ်ကြားရောက်ပြီးပျက်စီးသွားခဲ့စဉ်ကအရင်သမ္မတဦးသိန်းစိန်ကိုယ်တိုင်ဖိလစ်ပိုင်နိုင်ငံကိုတွားရောက်ပြီးမြန်မာနိုင်ငံရဲ့အကူအညီတွေပေးအပ်ခဲ့ပါတယ်။ အခုမတ်လ19နဲ့20နှစ်ရက်ကြာသမရဒူတာတီးရဲ့မြန်မာနိုင်ငံခီးစဉ်အတွင်းတနင်္လာနေ့တုန်းကသမရဦးတင်ကျော်နဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်နဲ့ရောတက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်ကြီးမင်းအောင်လှိုင်တို့နဲ့ပါပြီးကြားစီတွေ့ဆုံခဲ့ပါတယ်ဒေါက်အောင်ဆန်းစုကြည်နဲ့တွေ့ဆုံစဉ်ပဋိပက္ခဖြစ်နေတဲ့ရခိုင်ဒေသအတွက်လူသားချင်းစာနာမှုဆိုင်ရာအကူအညီအဖြစ်ဒေါ်လာ3သိန်းလှူဒန်းသွားပါတယ်ဒေါက်အောင်ဆန်းစုကြည်ကလည်းကျေးဇူးတင်ကြောင်းတောင်းလှတစ်စောင်းကိုမတ်လ20ရက်နေ့စွဲနဲ့ထုတ်ပြန်ခဲ့ပါတယ်သမရဒူတာတို့ရဲ့အခုမြန်မာနိုင်ငံခီးစဉ်အတွင်းစားနပ်ရိက္ခာဖူလုံရေးနဲ့စိုက်ပျိုးရေးကဏ္ဍတွေမှာနှစ်နိုင်ငံပူးပေါင်းဆောင်ရွက်သွားနိုင်ရေးနားလည်မှုစာကြွန်လွှာ MOU ကိုလက်မှတ်ထိုးနိုင်ခဲ့ကြပါတယ်။ဒါ့အပြင်စားသောက်ကုန်ထုတ်လုပ်ရေးလုပ်ငန်းတွေမှာလည်းပူးပေါင်းလှုပ်ဆောင်သွားဖို့ဆွေးနွေးခဲ့ကြပါတယ်။လာမယ့်ဤပီလာကစလို့အာဆီယံအလှည့်ကျသဘာဝတူဖြစ်လာမယ့်ဖိလစ်ပိုင်နိုင်ငံဟာမနီလာမြို့မှာအကြိမ်30မြောက်အာဆီယံထိပ်သီးညီလာခံကျင်းပဖို့စီစဉ်နေပြီးအဲ့ဒါမှတိုင်ခင်ဖိလစ်ပိုင်သမ္မတတယောက်အနေနဲ့အာဆီယံနိုင်ငံတချို့ကိုသွားရောက်နေတာဖြစ်ပါတယ်ခင်ဗျာ
။ VOA အင်ဂါနီမနက်ခင်းအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ်ခင်ဗျာ။ကနေဒါနိုင်ငံမှာနိုင်ငံရေးခုလုံခွင့်လျှောက်ထားပြီးအခုချိန်ထိနေထိုင်ခွင့်မရရှိသေးတဲ့ကိုတန်းစုကိုကနေဒါအစိုးရကမြန်မာနိုင်ငံကိုပြန်ပို့ဖို့စီစဉ်နေပါတယ်။မြန်မာနိုင်ငံရဲ့ဒီမိုကရေစီလှုပ်ရှားမှုကိုကဘာကတိလာအောင်ကြိုးပမ်းမှုတရအနေနဲ့1988လှုပ်ရှားမှုမှာပါဝင်ခဲ့သူကိုတန်းစုဟာရဲရင်ဆိုတဲ့အမည်နဲ့မြန်မာနိုင်ငံဘိမ်းမြို့ကနေထိုင်းနိုင်ငံကို1989ခုနှစ်တုန်းကလင်းရင်ပြန်ပြန်ပြီးဆွဲသွားခဲ့တဲ့နှစ်ဦးတည်းကတူဖြစ်ပါတယ်လက်ရှိအချိန်နေရမြန်မာနိုင်ငံမှာတရားဥပဒေစိုးမိုးမရှိသေးတဲ့အတွက်မြန်မာနိုင်ငံကိုသူပြန်ရောက်သွားရင်လုံခြုံရေးအတွက်စိုးရင်ရတယ်လို့ကိုတန်းစိုးကပြောပါတယ်အပြည့်စုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ကိုစောဝင်းနိုင်တင်ပြမှာပ
ါကိုတန်းစိုးဟာကနေဒါနိုင်ငံကို2003ခုနှစ်နိုဝင်ဘာလ28ရက်နေ့မှာအမေရိကန်နိုင်ငံကတဆင့်ရောက်သွားပြီး2003ခုနှစ်ဒီဇင်ဘာလမှာနိုင်ငံရေးခုလုံခွင့်လျှောက်ထားခဲ့သူဖြစ်ပါတယ်။ဒါပေမဲ့ကိုတန်းဆိုးဟာရဲရင်ဆိုတဲ့အမည်နဲ့ရဲတီဟာနဲ့အတူတင်းဒါရီတိုင်းဘေးမျိုးကနေရန်ကုန်ကိုပြန်တမ်းမဲ့မြမလေကျောင်းပိုင်းလေရင်ပြန်ပစင်းကိုထိုင်းနိုင်ငံကိုပြန်ပေးဆွဲသွားခဲ့သူဖြစ်ပါတယ်။သူ့အနေနဲ့လေရင်ပြန်ပေးဆွဲခဲ့သူတူဦးဖြစ်နေတာကြောင့်ကနေဒါနိုင်ငံကသူ့ကိုတရားဝင်နေထိုင်ခွင့်မပေးဘဲနားလည်မှုနဲ့သာနေခွင့်ပြုထားခဲ့တဲ့အကြောင်းကိုတန်းဆိုးကအခုလိုရှင်းပြပါတယ
်။ကျွန်တော်နာမည်ရင်းအောင်တန်းဆိုးပါ။ရဲရင်ဆိုတာတော့အဲ့လေးတန်းကိစ္စအဖြစ်တော့ကျွန်တော်သုံးခဲ့တယ်နော်။အဟုတ်ပါတယ်အဲ့ဒီလေးတန်းပြန်ပေးဆွဲခဲ့ပါတယ်။1989ခုနှစ်နော်။အဲ့ဒီနောက်ပိုင်းအချိန်လေးကျွန်တော်ဒီဘက်ကနေဒါနိုင်ငံရောက်နေတာပါ။ရောက်နေတာလည်းဖေဖော်ဝါရီ2003ခုနှစ်နိုဝင်ဘာလအစရောက်တာပါ။အဲဒီမှာတော့ကျွန်တော်အနေနဲ့လက်ရှိအနေနဲ့ကျွန်တော်မှလူဝင်မှုကြီးကြပ်ရေးနိုင်ငံသားပညာဆိုဘာမှမရှိသေးပါဘူး။လူဝင်မှုကြီးကြပ်နဲ့ပတ်သက်တဲ့ပြည်ဝင်နေထိုင်ခွင့်ဆိုကျွန်တော်မှမရှိသေးပါဘူး။အဲဒီကြားထဲမှာတော့ကျွန်တော်တော့မြန်မာနိုင်ငံရဲ့အခြေအနေကပြနေထားတယ်ပေါ့။နောက်လက်ရှိကြားထဲမှာကျွန်တော်အနေနဲ့လုပ်လုပ်ခွင့်ရတယ်။ဒါပေမဲ့အခုကနေဒါလူမှုကြီးကြပ်ရေးကပြောနေတာမြန်မာနိုင်ငံမှာနိုင်ငံရေးအခြေအနေပြောင်းနေပြီ။အဲ့လိုဖြစ်တဲ့အတွက်ကျွန်တော်တို့ပြန်ပို့လို့ရတယ်ဆိုပြီးတော့ပြောပါတယ်။လက်ရှိကတော့ကျွန်တော်လည်းဒီလောက်ပဲသိရတယ်ပေါ့
။လက်ရှိအခြေအနေကမြန်မာနိုင်ငံမှာတရားဥပဒေစိုးမိုးမှုအပြည့်အဝမရှိသေးတဲ့အတွက်မြန်မာနိုင်ငံကအခုအချိန်မှာပြန်လို့မရနိုင်သေးဘူးဆိုတာကိုသူ့ရှေ့နေကတစဉ်လျှောက်လဲချက်တင်ထားတယ်လို့ကုတန်းဆိုးကပြောပါတယ
်ကျွန်တော်ရှေ့နေကတော့သူတို့ရှင်းပြထားပါတယ်ရှေ့နေရဟုတ်ပါတယ်အရသာဆိုတော့တက်လာမှန်ပေမဲ့မြန်မာနိုင်ငံမှာတရားဥပဒေစိုးမိုးမှုကတခြားမရှိသေးတဲ့အတွက်တန်းဆိုးလက်ရှိအချိန်နဲ့ကနေဒါဆိုတာအနေနဲ့ပြန်ပို့ဖို့မတင်သေးဘူးဆိုတော့
ကျိုးစားပြီးတော့ဝိုင်းပြောင်းနေပါတယ်။1988ခုနှစ်အတွင်းမြန်မာနိုင်ငံမှာဒီမိုကရေစီအရေးတောင်းဆိုဆန္ဒပြကြတဲ့လူတို့အုံကြွမှုကြီးဖြစ်ပေါ်ပြီးနောက်ပိုင်းထောက်ပေါင်းများစွာသောတခြားကြောင်းသားလူငယ်တွေနဲ့အတူထမ်းမြန်မာနေဆက်ဒေသကိုတောခိုသွားခဲ့တဲ့ကိုတန်းဆိုးနဲ့တခြားရဲဝော်တချို့တို့တိုင်ပင်ပြီးတိုးတက်ပြောင်းလဲမှုရှိမလာတဲ့မြန်မာဒီမိုကရေစီအရေးလှုပ်ရှားမှုကိုကဘာကတိအောင်တခုခုလုပ်ဖို့လိုတယ်ဆိုတဲ့ဆုံးဖြတ်ချက်အရမြန်မာနိုင်ငံအတွင်းကလေရင်ပြန်ကိုပြန်ပေးဆွဲဖို့အစီအစဉ်ချမှတ်ခဲ့ခြင်းဖြစ်ကြောင်းကိုတန်းဆိုးကအခုလိုရှင်းပြပါတယ
်။တစ်ခေတ်လောက်ကြာလာပြီးနေလာတဲ့ချိန်မှာဘလို့မြင်လာလို့ဆိုတော့တော့ဆက်ပြီးပဲအခြေထုတ်ချထားတယ်။နိုင်ငံတကာလည်းဘာမှမလုပ်ဘူးလို့မြင်လာတယ်။တချိန်ထဲမှာထိုင်းနိုင်ငံဆိုရဲဟိုပျိုကြီးချပါလိတို့ပါတို့မြန်မာနိုင်ငံရဲ့စီးပွားရေးတွေပြန်လုပ်ဖို့ဖြစ်လာတယ်။အဲတော့ကျွန်တော်တို့ပေါ့လေအများတို့အကုန်လုံးဒီပါ့ပဲတော်တယ်မှာရောက်နေအကြောင်းတွေကြောင်းလာတယ်လေ။ကျွန်တော်တို့အခုလုံးမှာတော့ဖြစ်မှာပေါ့။အဲလိုဖြစ်တဲ့အတွက်ကျွန်တော်နဲ့ပူရဲပြီးတာပေါ့နော်။ကျွန်တော်တို့တခုလုံးမှဖြစ်မယ်အထူးသဖြင့်တော့ဆက်စပ်ကြည့်ဖန်ဆန်ပါခံရပြီးနောက်ပိုင်းပေါ့နော်တခုလုံးမှဖြစ်မယ်တခုပဲတည်တာပါဆိုတော့လုံးမယ်ဆိုလို့ရှိရင်ဒီကိစ္စနိုင်ငံတကာသိဖို့လိုတယ်နိုင်ငံတကာသိအောင်လုပ်ချင်တာဟုတ်မြန်မာနိုင်ငံတော့မှဖြစ်မယ်ဆိုရင်တော့အဲ့ဒီကဘူဂျူကင်ညွန်းတော့ဒီနာဝတ္တကဖိချူတာဆိုဒီတတိယနဲ့ပေါက်ကြလာမရှိဘူးအဲ့လိုဆုံးဖြတ်ပြီးတော့ ကျွန်တော်နဲ့မူရတိဟာနှစ်ယောက်ပေါ့လေနော်တောင်းနိုင်တမရမဖြစ်ဖြစ်တဲ့နည်းနဲ့ဘာမှမရှိတဲ့ကြားထဲနေပြီးတော့တော်တဲ့နေပြီးတော့တော်တဲ့ဆိုတော့ဖျားသုံးစုပေါ့နော်ဒီတိကျောင်းတန်းကျွန်တော်အိမ်မှာနေခဲ့တာပါအဲ့နေပြီးတော့ဟိုရဲတိဟာနဲ့ကျွန်တော်နဲ့တိုင်းပြည်ကနေဆက်ပေါ့နော်အပေါင်းမျိုးကနေတဆင့်1989ခုအောက်တိုဘာလ10ရက်နေ့မှာကျွန်တော်ပြန်ဝင်ခဲ့ပါတယ်
လင်းပြန်ကိုတော့1989ခုနှစ်အောက်တိုဘာလ6ရက်နေ့မှာပြန်ပြီးဆွဲခဲ့ကြတာဖြစ်ပါတယ်။ရဲရင်နဲ့ရဲတီဟာတို့နှစ်ဦးဟာမူလကလင်းပြန်ကိုထန်းနိုင်ငံဘန်ကောက်မြို့နိုင်ငံတကာလေဆိပ်မှာဆင်းဖို့စီစဉ်တားခဲ့ကြတာဖြစ်ပေမဲ့ထိုင်းအစိုးရကသူတို့ကိုအနီးအနားမှာရှိတဲ့ထိုင်းရတပ်ပဥတာပေါလေဆိပ်မှာသာဆင်းခွင့်ပေးခဲ့ပါတယ်။အဲ့ဒီလေရင်ပြန်ပြီးဆွဲစဉ်ကလေမော်ပါလာတဲ့ခီးတန်နဲ့လေရင်ဝန်ထမ်းတွေအပါအဝင်တဦးတယောက်မှထိခိုက်ဒဏ်ရာခဲ့ခြင်းမရှိဘူးလို့ဆိုပါတယ်။လင်းပြန်ပြန်ပြီးဆွဲခဲ့ကြတဲ့ရဲရင်နဲ့ရဲတီဟာတို့ရဲ့မြန်မာအစိုးရထံတောင်းဆိုချက်9ချက်ကိုထိုင်းအစိုးရရဲ့ဂျာဝင်ဆောင်ရွက်ပေးမှုနဲ့ညှိနှိုင်းဆောင်ရွက်ခဲ့ပေမဲ့မြန်မာအစိုးရဘက်ကလက်ရောခြင်းမရှိခဲ့ပါဘူး။ဒါပေမဲ့သူတို့လေရင်ပြန်ပေးဆွဲတဲ့အကြောင်းထိုင်းနိုင်ငံထုတ်သတင်းတွေမှာအကြေတဝင့်ရေးသားဖော်ပြကြတဲ့အတွက်သူတို့ရဲ့အဓိကရည်မှန်းချက်ဖြစ်တဲ့မြန်မာဒီမိုကရေစီအရေးလှုပ်ရှားမှုကိုကဘာကတည်အောင်လှုပ်ဆောင်ဖို့ဆိုတဲ့ရည်ရွယ်ချက်ထမြောက်အောင်မြင်တယ်လို့ယူဆတဲ့အတွက်ကြောင့်နောက်ပိုင်းမှာလေရင်ပေါ်ပါလာတဲ့ခီးတယ်တွေအလုံးကိုပြန်လွတ်ပေးခဲ့ကြပါတယ်။ဒါပေမဲ့လေရင်ပြန်ပေးဆွဲခဲ့ကြတဲ့ရဲရင်နဲ့ရဲတီဟာတို့နှုတ်ကိုထိုင်းလေကြောင်းပိုင်နယ်အတွင်ကျူးကျော်ဝင်ရောက်မှုနဲ့ထိုင်းတရားရုံးက1990ခုနှစ်မှာထောင်ဒဏ်6နှစ်ချမှတ်အပြစ်ပေးခဲ့ပါတယ်။နောက်ပိုင်းမှာတော့ပြစ်ဒဏ်3နှစ်ပဲကြာခံခဲ့ရပြီးထိုင်းပြည်မှာကြီးရဲ့လူငယ်ချမ်းသာခွင့်နဲ့လွတ်မြောက်လာခဲ့ကြပါတယ်။ထိုင်းချင်းထောင်ကပြန်လွတ်ပြီးတဲ့နောက်ဘန်ကောက်မြို့မှာတခြားရဲဘော်တွေနဲ့အတူနေထိုင်ရင်းကဘန်ကောက်မြို့မှာရှိတဲ့ UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးကနေဒုက္ခသည်အဖြစ်အသိအမှတ်ပြုခြင်းခံခဲ့ရပါတယ်။အဲဒီနောက်မှာတော့အမေရိကန်အစိုးရရဲ့ USIA အစီအစဉ်နဲ့အမေရိကန်နိုင်ငံကိုတွားရောက်ပညာသင်ကြားခွင့်ရတဲ့အတွက်1996ခုနှစ်ဩဂုတ်လ16ရက်နေ့မှာအမေရိကန်ပြည်ထောင်စုကိုရောက်လာခဲ့တာပါ။ဒါပေမဲ့ကုသန်းဆုဟာလေရင်ပြန်ပေးဆွဲခဲ့သူတူဦးဖြစ်တာကြောင့်အမေရိကန်ပြည်ထောင်စုကသူ့ကိုတရားဝင်နေထိုင်ခွင့်လက်မှတ်ထုတ်မပေးဘဲ1996ခုနှစ်နဲ့2002ခုနှစ်အကြားသူ့ကိုနှစ်ကြိမ်တိုင်တိုင်ဖမ်းဆီးအကျဉ်းချခဲ့ပါတယ်။2002ခုနှစ်စက်တင်ဘာလ17ရက်နေ့က911လို့ခေါ်တဲ့အကြမ်းဖက်သမားတွေကနယူးယောက်မြို့က World Trade Center နှစ်ခုကိုလေရင်ပြန်ပြန်ပေးဆွဲပြီးအကြမ်းဖက်တိုက်ခတ်ပြီးတဲ့နောက်ပြောင်းလဲလာတဲ့အမေရိကန်အစိုးရရဲ့ policy တွေအရကုတန်းဆုအပေါ်မှာလည်းအမေရိကန်အစိုးရဘက်ကတင်းကျပ်မှုတွေတိုးမြင့်ချမှတ်လာပါတယ်။2002ခုနှစ်မှာဒုတိယအကြိမ်ဖမ်းခါပြီးတဲ့နောက်သူ့အနေနဲ့အစိုးရထံမှအပတ်စဉ်လက်မှတ်သွားထိုးရတာကိုနေထိုင်တဲ့ပြည်နယ်ကလွဲလို့သူတို့ခွင့်ပြုချက်မပါဘဲခီးထောက်ခွင့်မရှိတာတွေဖြစ်လာတာကြောင့်နောက်ဆုံးကနေဒါနိုင်ငံကိုပြောင်းရွှေ့နေထိုင်ဖို့ဆုံးဖြတ်ခဲ့တာလို့ကိုတန်းဆိုးကပြောပါတယ်ကနေဒါနိုင်ငံရောက်တော့လဲအမေရိကန်နိုင်ငံမှာတော့ငါဤသူသူ့အနေနဲ့တရားဝင်နေထိုင်ခွင့်မရပဲနားလည်မှုနဲ့သာနေခဲ့ရတာပါတကယ်လို့များကနေဒါအစိုးရကမဖြစ်မနေသူ့ကိုအတင်းကျမြန်မာနိုင်ငံကိုပြန်ပို့ခဲ့မယ်ဆိုရင်တော့မြန်မာလူမျိုးရေးတပ်ဖွဲ့တွေရဲ့ဖမ်းဆီးထိန်းသိမ်းခြင်းခံရနိုင်တယ်လို့ကိုတန်းဆိုးကပြောပါတယ
်ကျွန်တော်ကမှိုင်းနိုင်မှာမယ်เนาะကျွန်တော်အမြင်ပြောရရင်တော့အ ਨੇ ဆုံးသူတို့အနေနဲ့ကတော့ကျွန်တော်ဒီတိုင်းထုတ်ပြလိုက်ဖို့တော့မဖြစ်နိုင်ဘူးသူတို့ဆိုတာဒီအဲလုံကျွေးနဲ့ပတ်သက်ပြီးခြင်ထားရတဲ့ဒီအစိုးရဖွဲ့စည်းတွေပေါ့နော်အစိုးရဘက်ကအနေထားပေါ့နော်အာပြန်ဖို့မယ်ဆိုကျွန်တော်တော့လင်ကွေးမှာဖြစ်ဖြစ်ထိမ့်ပေးမယ်ပြီးလို့ရှင်မေးမယ်ကျွန်တော်ဘယ်လိုမြင်လဲကျွန်တော်ရဲ့အမြင်ပေါ့လက်ရှိဖြစ်နေကျွန်တော်တော့အကြမ်းနဲ့ကျွန်တော်တော့ကျွန်တော်အမြင်ကျွန်တော်ကိုယ်ဝင်နေနေပြောမှာပဲပြောရဲဆိုတာလည်းဘယ်သူမှမုန်းလို့မဝတ်ဆက်မလို့လည်းမမုန်းပါဘူးမြန်မာနိုင်ငံအနာဂတ်ကအခုသိပင်ပေါ့အခုအတိအစတော့ပဲဖြစ်မှာအချိန်တော့ကြာအောင်ပါပါလောက်ရတဲ့တော့အများကြီးပေါ့နော်ဒီကြားထဲမှာဘယ်လိုခေါ်မလဲမျိုးသားရင်ကြမှုစေနဲ့ပြန်ခေါ်လိုက်ဒီဘက်ကလူတွေလည်းပြန်ချင်းတွေတော့ပြန်လုံနိုင်တော့တော့လောက်ကြပေါ့ဝိုင်းဝန်းလောက်ကြပေါ့
သူ့အနေနဲ့ကတော့1988ခုနှစ်ထိုင်းနယ်စပ်ကိုတောခိုသွားခဲ့စဉ်ကလေးကနှစ်ပေါင်း30နီးပါးဘယ်နိုင်ငံမှမတရားဝင်နေထိုင်ခွင့်မရခဲ့တဲ့အတွက်လူသားတယောက်အနေနဲ့ဘယ်နိုင်ငံမှပဲဖြစ်ဖြစ်တရားဝင်နေထိုင်ခွင့်ရကျင်တယ်လို့ပြောပါတယ်
ကျွန်တော်အနေနဲ့ကလည်း1988နောက်ပိုင်းတည်းကစပြီးတော့ဘယ်တိုင်းပြည်မှာမှကျွန်တော်မှတရားဝင်နေထိုင်ခွင့်မရှိခဲ့တော့မှတ်ပုံတွေကကျလို့ဆိုကျွန်တော်လည်းတကယ်လိုချင်ပါတယ်ထိုင်းနိုင်ငံပဲပေးပေးမြန်မာနိုင်ငံပဲပေးပေးအမေရိကန်ပြည်တော်ပဲပေးပေးကနေဒါပဲပေးပေးလက်ရှိကတော့ကျွန်တော်ကကနေဒါရောက်နေတော့ကနေဒါအစိုးရနေပြီးတော့ကျွန်တော်ကတော့တရားဝင်နေထိုင်ခွင့်ပြေးလိုက်မှဆိုရင်ကျွန်တော်ပုဂ္ဂိုလ်လူသားတစ်ယောက်ဖြစ်တယ်ဆိုပြီးတော့ကျွန်တော်တော်တော်ဝမ်းသာမိတော့တော့
ကိုတန်းဆိုးကိုကနေဒါအစိုးရအနေနဲ့မြန်မာနိုင်ငံကိုပြန်ပို့မယ်မပို့ဘူးဆိုတဲ့ဆုံးဖြတ်ချက်ချပြီးမပြီးဆိုတာကိုတော့အတိအကျမသိရသေးပါဘူး။နိုင်ငံတကာမှာရောက်နေကြတဲ့မြန်မာဒီမိုကရေစီအရေးတက်ကြွလှုပ်ရှားသူတွေကလည်းကနေဒါအစိုးရအနေနဲ့ကိုတန်းဆိုးကိုပြန်မပို့ရေးအတွက်ကနေဒါအစိုးရတာဝန်ရှိသူတွေနဲ့လွတ်တော်အမတ်တွေထံလက်မှတ်ထိုးတောင်းဆိုမှုတွေလှုပ်ဆောင်နေကြပါတယ်ခင်ဗျာ။
VOA
မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိအချိန်နေ့လယ်12နာရီကနေညကင်း1နာရီအထိအချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းတို့24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။ဒီမှာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။ VOA American အတန်ကအင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုမနက်9နာရီအထိလိုင်းဒိုမီတာ32 40 50နဲ့လိုင်းလက်190တို့ကနေဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်။အခုဒုတိယနိုင်ငံရေးအတွင်းမှာတော့ကမ္ဘာမီဒီယာတွေကမြန်မာပြည်သုတဆုံလင်းအမေရိကန်တခွင်အမေရိကန်အီဒီယန်3အင်္ဂလိပ်စာနဲ့စီးပွားရေးကဏ္ဍတင်ဆက်တဲ့အခါမှာတော့
အစားအသောက်ကိုထုတ်လုပ်တင်သွင်းကြတဲ့ပုဂ္ဂိုလ်တွေရဲ့ဝိသမလောဘကိုထိမ့်ရမယ်ဆရာ။ကျွန်တော်ဒါနံပါတ်1အဲ့လိုမြင်တယ်
မကြခင်နောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်ခင်ဗျာအခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေကြတဲ့မြန်မာပြည်ဆိုင်ရာအဒီရာအဘော်နဲ့သတင်းဆောင်မတွေကိုမူရင်းအဘော်မပြတ်ဒေါ်လှလှတန်းကစူးစီးတင်ဆက်ထားပါတယ
်ပထမဦးဆုံးအနေနဲ့ Controls in Style as Duterte meets Myanmar's Suu Kyi ဆိုတဲ့ Seattle ရှိဆိုင် Kilo 73ဌာနကတင်ပြတဲ့ပုံစံချင်းမတူတဲ့သမ္မတဒူတာတီးနဲ့မြန်မာနိုင်ငံကဒေါ်အောင်ဆန်းစုကြည်တို့တွေ့ဆုံခြင်းဆိုတဲ့သတင်းကနေကောက်နှုတ်တင်ပြလိုပါလိမ့်။ဒေတာတွင်းနိုင်ငံရေးမှာအသွင်မတူကြတဲ့လူတွေလက်တွဲလှုပ်ဆောင်ကြစမဲဖြစ်ပေမဲ့အပြောကြားလာတဲ့ဖိလစ်ပိုင်သမ္မတရက်ဒရီကိုဒူတာတီးနဲ့နိုင်ငံတော်အချံပေးပုဂ္ဂိုလ်တို့တင်းလာနေကနေပြည်တော်မှာတွေ့ဆုံမှုကတော့ဒီလိုအသွင်မတူကြသူတွေနှုတ်တွေ့ဆုံမှုဟာစိတ်ကူးရင်ကြည့်ဖို့တောင်ခဲလင်းလှတယ်လို့အစချီရေးသားထားပါလေမြန်မာနိုင်ငံကိုတင်းလာနေကဆက်ရောက်ခဲ့တဲ့ဒူတာတေးကသူ့ရဲ့မူရစ်ဆေးတိုက်ဖြစ်တဲ့ရက်ဆက်လှတဲ့နှိပြူဟာတွေကိုဥရောပကပြင်းပြင်းထန်ထန်ပြစ်တင်ဝေဖန်တာကိုစကားခက်ကြမ်းကြမ်းတုံပြီးပယ်ချလိုက်ရမှာလူတွေနောက်ထပ်အသက်ဆုံးရှုံးမှုတွေရှိတဲ့အတွက်ဒီပြူဟာကိုရပ်မမဟုတ်တဲ့အကြောင်းဖိလစ်ပိုင်မူရစ်ဆေးဖောက်ကားတဲ့ခေါင်းဆောင်တွေအပြင်လမ်းပေါ်မှာမူရစ်ဆေးရောင်းဝယ်သူတွေနောက်ဆုံးကြံတဲ့အထိတိုက်ပွဲဝင်သွားမှာဖြစ်တယ်လို့ပြောခဲ့တာဖြစ်ပါတယ်။တစ်ဖက်မှာတော့ဒေါ်ဆန်းစုကြည်နေနဲ့သူ့ကိုပြစ်တင်ဝေဖန်ကြသူတွေကိုသိအလေးမထားပေမဲ့လို့လေသူ့ Oxford English လေးစာနဲ့ပြပြသားသားပြောတဲ့မိကွန်းဟာဧည့်သည်တော်ဒူတာတီးရဲ့ဒေဒိုးပြောတဲ့လေးစာနဲ့ပိုဆုရှတဲ့အကြောင်းဖိလစ်ပိုင်လူကျန်းသမ္မတဟာဒီလိုမှဖော်ပြခံရတာကိုနှစ်သက်တာတွေ့ရတယ်လို့ဖော်ပြထားပါတယ်။ဒီဖက်မှာတော့မြန်မာကောင်းဆောင်ဒေါ်အောင်ဆန်းစုကြည်အနေနဲ့ကတော့တရီးမီဒီယာကိုမနှိမ့်မြို့ထားကိုဖုံးကွယ်နိုင်ဖို့တိတ်တောင်မကြိုးစားတာတွေ့ရတယ်လို့យေတာထားပြီးဒေါ်အောင်ဆန်းစုကြည်ကိုရေခဲလို့ဆိုရင်မစ္စတာဒူတာတီးကတော့မိခဲဖြစ်တယ်လို့ဆိုရမှာဖြစ်တဲ့အကြောင်းយေတာထားပါတယ်ဆက်လက်တင်ပြပြီးမှကတော့ Burma is still on the rocky road to democracy မြန်မာနိုင်ငံဟာဒီမိုကရေစီပေါ်ဆောင်တဲ့ဆူးညောင်ခလုတ်လမ်းမှာပဲရှိနေတယ်ဆိုတဲ့ကောင်းကြီးနဲ့USIP ကအမေရိကန်ငြိမ်းချမ်းရေးအင်စတီကျူတ်ကဆောင်းပါးရှင်နန်စီလင်းဘတ်အဘော်ကနေကောက်နှုတ်တင်ပြလိုပါတယ်။မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်တာဆန်းစုကြည်အနေနဲ့တမိုင်းတင်ရွေးကောက်ပွဲကြီးမှာအပြတ်အသတ်အနိုင်ရရှိလိုက်ပြီးတဲ့နောက်သူ့ဘော်နိုင်ငံကထားရှိတဲ့မျှော်လင့်ချက်တွေဟာချီးမားလာတဲ့အကြောင်းဆောင်းပါးရှင်ကအစချီရေးသားထားပါတယ်။ဒါပေမဲ့လို့လေလက်ရှိမှာပဋိပက္ခတွေအပြင်အားနည်းနေစေဖြစ်တဲ့စီးပွားရေးအခြေအနေနဲ့အနာဂတ်စိတ်ပိုင်းစစ်တပ်ကချုပ်ကင်ထားမှုတွေအဆရှိတဲ့ကြီးမားတဲ့စင်ခေါ်မှုကြီးတွေလည်းရင်ဆိုင်နေရတာဖြစ်တဲ့အတွက်ကြောင့်ချိန်နေတိုးတက်အောင်ဖော်ဆောင်နိုင်ခြင်းမရှိတာဟာအာအာတင်စရာမဟုတ်ပါဘူးလို့ဆောင်းပါရှင်ကရေးသားထားပါတယ်။မြမပြည်တွင်းပဋိပက္ခတွေဟာတမိုင်းကြောင်းအဖြေရှာမရနိုင်သေးတာဖြစ်ပြီးမကြသေးမီလတွေအတွင်းကလည်းဒေါ်အောင်ဆန်းစုကြည်အနေနဲ့အရေးကြီးတဲ့အခွင့်ကောင်းတွေကိုလက်လွတ်ဆုံးရှုံးခဲ့တာတွေ့ရတဲ့ကြောင်းဆောင်းပါးရှင်ကရေးသားထားပါတယ်။မြန်မာနိုင်ငံမှာအများစုကနိုင်ငံကိုဥဆောင်နိုင်သူနဲ့ညီညာရေးကိုဖော်ဆောင်နိုင်သူဟာဒေါ်အောင်ဆန်းစုကြည်တူရဲသာရှိတယ်လို့ပြောကြပေးမယ်လို့လည်းနိုင်ငံကောင်းဆောင်တွေနဲ့ခုတည်းကစစ်တပ်ပေါ်တိုက်ရိုက်လွှမ်းမိုးမှုမရှိနိုင်တာကိုတွေ့ရတဲ့အကြောင်းလေးဆောင်းပါးရှင်ကထောက်ပြထားပါတယ်။ဒါပေမဲ့သတင်းကောင်းတစ်ခုကတော့ မြန်မာနိုင်ငံမှာပြုပြင်ပြောင်းလဲရေးလှုပ်ဆောင်သူတွေကတန်တိတ်ထန်ခိုင်မာစေရှိတာတွေ့ရတဲ့အကြောင်းမြန်မာနိုင်ငံမှာနိုင်ငံရေးလုံခြုံရေးနဲ့စီးပွားရေးစနစ်တွေကိုအကြီးအကျယ်ပြုပြင်ပြောင်းလဲဖို့လိုတဲ့အတွက်လေဒီလိုလှုပ်ဆောင်ဖို့ကမျိုးဆက်တစ်ဆက်မဟုတ်တော့မှနှစ်ပေါင်းအတော်ကြာမှဖြစ်တဲ့အကြောင်းဆောင်းပါးရှင်ကရေးသားထားပါတယ်ရှင်
ကရရှိမှာခင်ဗျာကိုကန်ကိုပိုင်အုတ်ချုပ်ခွင့်ရလောက်ကန်မျိုးတဝိုက်မှာမကြသေးခင်ကပြန်လဲဖြစ်သွားခဲ့တဲ့တိုက်ပွဲတွေနဲ့နေမြေမတည်ငြိမ်မှုတွေကြောင့်နေဆက်ကုံသွေးရေးကျဆင်းနေတယ်လို့တာဝန်ရှိသူတွေကပြောပါတယ်လောက်ကန်မျိုးရဲ့အထိပါဝင်ရောက်ဖြစ်သွားခဲ့တဲ့တိုက်ပွဲတွေကြောင့်ဒေသခံတွေနဲ့အဲ့ဒီဒေသတွေမှာတွားရောက်အလုပ်လုပ်နေကြသူတွေတစ်ဖက်နိုင်ငံအထိပါအိုးအိမ်ဆွန့်ခွာထွက်ပြေးနေကြရပါတယ်မြန်မာတင်ပို့ငွေရဲ့ဆရာခိုင်နှုံးကျော်ရှာပေးနေတဲ့ဒီနေဆက်ကုံသွေးရေးနဲ့ဒေသဖွံ့ဖြိုးရေးကိုလောက်ကန်ဒေသရဲ့မတည်ငြိမ်မှုတွေကနေဘလောက်အထိရိုက်ခတ်နိုင်မလဲဆိုတာကိုအခုလာမယ့်အင်္ဂါညတိုင်းရလီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါပါဝင်ဆွေးနွေးလို့သူတွေကျွန်တော်တို့ထံကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်ကျွန်တော်တို့ရဲ့ရုံးဖုန်းနံပါတ်က0192382554ဖြစ်ပါတယ်ဆွေးနွေးလို့တဲ့အကြောင်းအရာတွေကိုအီးမေးလ်ကနေပေးပို့လို့ရတယ်ဆိုရင်တော့ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ် VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေလည်းဆွေးနွေးလို့တဲ့အကြောင်းအရာတွေကိုရေးသားပေးပို့လို့ရနိုင်ပါတယ်ပါဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်ပါတယ
်ဒီကနေ့ညအင်္ဂါ VOA တိုင်းရိုက်လေလိုင်းအစီအစဉ်မှာသောရရှင်နေပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ပါတယ်ခင်ဗျာအခုတော့ American EDN 3အင်္ဂလိပ်သင်ခန်းစာကိုဒေါ်လာတန်းကပို့ချပေးမှာဖြစ်ပါတယ
်ဒီကိမ်လက်ကျင်ပြမယ့် EDN အသုံးကတော့
Break the bank.
ဖြစ်ပါလေ။စာလုံးပေါင်းက BREAK break ကချိုးတာ၊ခွဲတာ၊အကွဲစီတာ၊ချိုးဖောက်တာလို့လုံးောက်ဒီပေရပြီး THE the BANK the bank ကဘန်ဒိုက်ဆိုတော့ Squid Crown ရဲ့ဓာတ်ရိုက်ဒီပေကတော့ဘန်ဒိုက်ကိုချိုးဖောက်တာ၊ဘန်ဒိုက်ကိုကွဲစီတဲ့သဘောမျိုးပါ။ဒီ idiom ဆင်းသက်လာတာကတော့လောင်းကစားဝိုင်းကလို့ဆိုပါလေ။လောင်ကစားရမှာလောင်ကစားသူတူဟာဒိုင်မှာရှိတဲ့ငွေထွက်ပိုးပြီးနိုင်သွားလို့ဒိုင်ကွဲသွားတဲ့အဖြစ်မျိုးကိုဆိုရင် break the bank ဆိုပြီးတော့ရည်ညွှန်းပြောလို့ရှိတာဖြစ်ပါတယ်။ idiom ဆိုတဲ့တော့ဘိုက်ဒီပေကလေဒီတိုင်းပါပဲ။ကိုမှရှိသည်မငွေအကုန်ကုန်သွားမယ်အဓိပ္ပာယ်ကိုဆိုလိုတာဖြစ်ပါတယ်။တနည်းအားဖြင့်တော့ကိုစုထားတဲ့ငွေအဖြစ်ဘန်ဒိုက်ကိုရည်ညွှန်းတုံးထားတာဖြစ်ပါတယ်။ဒါကြောင့်မလို့စုထားတဲ့ငွေအကုန်ကုန်မယ်ဆိုရင်ဘန်ဒိုက်ကြီးပေါက်သွားတော့မယ်သဘောပေါ့။ဒီတော့နဲ့ပတ်သက်လို့ George ကိုပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် Buying a new dress at a discount price will not break the bank. So, go ahead and buy the one you like for your party.
အင်ဂျီအစ်စ်တဲ့ကိုရှော့စင်းချနေတုန်းဝေမှာမို့ကို့မှာရှိတဲ့ပက်ဆံအလုံးကုန်မသွားနိုင်ပါဘူးဗျာ။ဒါကြောင့်ခင်ဗျားပါတီအတွက်ခင်ဗျားကြိုက်တဲ့အင်ဂျီကိုဝေသာဝေစားမှာဗျာလို့အတိပေးရပါလေဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် Buying a new dress at a discount price will not break the bank so go ahead and buy the one you like for your party
ကိုမှရှိတဲ့ငွေအလုံးကုန်သွားမယ်ဆိုရင်ဘယ်လို idiom အသုံးနဲ့တင်စားပြောနိုင်မလဲ
Break the bank
လို့ပြောလို့ရပါလေအဲ့ဒါကတော့ဒီခရစ်မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါလေ
အမေရိကန်အီဒီယန်သုံးအင်္ဂလိပ်သင်ခန်းစာတွေကို VOA ရဲ့မနေ့ကင်းတိုင်းမှာဒေါ်လလတန်းကတင်ဆက်ပေးနေတာဖြစ်ပါတယ်ခင်ဗျာအခုတော့စီးပွားရေးကဏ္ဍကိုတင်ဆက်ဖို့အချိန်ရောက်လာပါပြီမြန်မာစားသုံးသူတွေကိုအကာအကွယ်ပေးနိုင်မဲ့ဥပဒေအစ်စ်ကိုရေးဆွဲနေပြီးမကြခင်မှာပြဋ္ဌာန်းနိုင်လိမ့်မယ်လို့ညွှန်နေကြောင်း FDA မြန်မာနိုင်ငံအစားအသောက်နဲ့စီးပွားကုကယ်ရေးဦးစီးဌာနညွှန်ကြားရေးမှူးချုပ်ဒေါက်တာတန်းထွတ်ကပြောပါတယ်ဒီတော့တွင်စားသုံးသူများအသိပညာပေးလုပ်ငန်းတွေကိုလည်းမြို့ပြနဲ့ကျေးလက်ဒေသတွေအထိဆောင်ရွက်နေတယ်လို့ဆိုပါတယ် FDA ညွှန်ကြားရေးမှူးချုပ်ဒေါက်တာတန်းထွတ်ကိုဆက်သွယ်မေးမြန်းပြီးအခုသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာအပိုင်းနှစ်အဖြစ်နဲ့ကိုဇော်ဝင်းလိုင်တင်ပြမှာပါ
တော့နောက်ဆက်တွဲကျွန်တော်မေးခွန်းရှိလာတာကအခုလိုမျိုးဆရာတို့ဒီဟိုဌာနအနေနဲ့ဟိုတာဝန်ရှိတဲ့အတိုင်းအခုလိုမျိုးတင်းတင်းကြပ်ကြပ်လှုပ်ဆောင်မှုဖြစ်လာတဲ့အကြောင်းရင်းနေရာရှိတာကိုဆရာရဲ့ဟုတ်တယ်မလားငကိုတွေကကောင်းနေပြီသားဆိုရင်တော့ဆရာတို့လည်းလှုပ်ဆရာမလိုဘူးပေါ့ Aido, Adi, Chang Yeni, Ma, say Adika Piatana, so be a Mine, Chetia, Barmia, Miao Shira Bosia, Long up PMO, Pimene PMO, Ada, Adika Piatana, Bari Lesia.
Namateka, the Sadago, Tolu, Tinjare, Puguri, Witama, Loba, Tayamesia, Tanoda, Namate Alumine, Rudi Amine, Achuria, Matilo, Lendi, Yone, Puguri. ဒီကမှာဝယ်ရတဲ့ပစ္စည်းကိုအမြတ်ကလေးရလို့ရောင်းတဲ့ဆိုင်ွယ်လေးတွေကတို့ကအပြည့်မရှိဘူးဗျာတို့တွေကတော့ဗျာအမြတ်ကလေးရကျွန်တော်ယူရောက်မှာပေါ့အဓိကအပြည့်ရှိတာကကျွန်တော်တို့ဒီပြပပဲတွင်ပြင်ပြင်မှာပဲထုတ်ဆိုးဆေးဆိုးမယ်မဟုတ်တာကိုလိန်ပြီးတွင်မယ်အဲ့ဒီဝိသမပြင်တွင်တဲ့ဟာတွေကနမတ်တိစရာတော့နမတ်နှစ်ကတော့ကျွန်တော်တို့တိုင်းပြည်အေးချမ်းဖို့လိုတယ်ဗျာငင်းကြရေးအမှန out of mind control ပေါ့ဗျာကျွန်တော်ကလက်နဲ့ကအဖွဲ့စီမဟုတ်တော့ကျွန်တော်အဲ့ဒါတွေလိုက်ထင်းလို့လည်းမရဘူးဗျာ
ဟုတ်ကဲ့ဆရာ
ဒီရင်ရောက်တဲ့ခါကျတော့ကျွန်တော်ကဈေးကွက်ပဲကြည့်နေတာဈေးကွက်ကိုတော့ကျွန်တော်ကကြည့်နေတာပေါ့ဗျာကျွန်တော်အဲ့ဒီခုနကကျွန်တော်ပြောတဲ့ဝိသမစိတ်တွေလူချင်းဝိတ္တိဓာရီကိုတိချာနားလေဇွာနဲ့လိုက်နာကြမယ်ဆိုရင်ဓာရီဝိနာဆရာဘလို့ဖြစ်ဖြစ်နေသွားမှာနောက်နံပါတ်2ကတော့ကျွန်တော်တို့စာသုံးသူပြည်သူများအသိပညာလူသေးတာရေကျွန်တော်တို့လူမျိုးရဲ့အလွယ်ကျိုက်တဲ့အကျင့်ရပေါ့ဗျာဒါလေးပြင်ရမယ်ဆရာ
ဆရာပြောတဲ့ဒီစာသုံးသူအသိပညာပေးရေးကတော်တော်အရေးကြီးမှထင်တယ်ဆရာဘာဖြစ်လို့လဲဆိုတော့သူတို့ဝယ်ယူတဲ့အစားအသောက်တွေစေဝါးတွေဟာကောင်းဤဆိုဤပေါ့နော်ဒီဟာနဲ့ပတ်သက်ပြီးတော့ဒီစာသုံးသူတွေကတည်နေကြရဲဆိုရင်တော့ပိုကောင်းတာပေါ့ဆရာရဲ့အဲ့ဒီအတွက်ရောဆရာတို့ FDA အနေနဲ့လူထုပညာပေးရေးလုပ်ငန်းတွေဘာတွေများလှုပ်ဆောင်နေပါလဲခင်ဗျာ
ကျွန်တော်အသိပညာပေးတော့အခုရွာထိအောင်ကျွန်တော်သွားမယ်ဆရာကြေးရွာထိအောင်ဆင်းမယ်အသိပညာပေးပြီးသူတို့ကာကွယ်ရမှာပေါ့ဗျာမျိုးတွေပေါ်မှာတော့ကျွန်တော်လုပ်တယ်ဗျာတောက်လျှောက်ပညာပေးရတယ်လုပ်တယ်ပြပွဲကြီးလုပ်တယ်ရှိုးတွေလုပ်တယ်အမှုပညာသမားတွေနဲ့ကျွန်တော်ဘောင်းဆောင်လုပ်တယ်ဆရာဒါပေမဲ့လို့ရွာလူတွေကြတော့သူတို့ unprotected ဗျာသူတို့အကာအကွယ်မဲ့နေတယ်တောင်းကျွန်တော်ရွာထိအောင်ဆင်းပြီးတော့ပညာပေးမယ်ဗျာအဲ့ဒါကလောကနောက်တစ်ခုပေါ့ဗျာနောက်တစ်ခုကတော့ကျွန်တော်တို့ဒီကြတဲ့ဥပဒေလုံထုံလုံလီလေးတွေပြန်ပြင်ရမယ်ဆရာ
ဟုတ်ကဲ့
အဲ့တည်းကျွန်တော်ဥပဒေအစ်စ်ရေးဆွဲနေပါလေဥပဒေအစ်စ်၄ခုတော့ကျွန်တော်ဆွဲနေပါလေဆရာပြီးတော့မယ
်ဩဟုတ်ကဲ
့ဥပဒေအစ်စ်၄ခုကအစားအသောက်ဥပဒေအဲ့ဒါကောင်အရေးကြီးဆုံးမို့နံပါတ်၁ပေါ့ဆရာနောက်တစ်ခုက cosmetic law ပေါ့အလှကုန်ဥပဒေနောက်နံပါတ်၃ကကျွန်တော်တို့ medical device law ပေါ့ CPC ဥပဒေ medical device law နောက်တစ်ခုကတော့ကျွန်တော်တို့ analytical laboratory law ပေါ့ဗျာ quality control lab law ခေါ်ပါလေအဲ့ဒီကျွန်တော်၄ခုအစ်စ်ကျွန်တော်ဆွဲနေတယ်ဆရာပြီးတော့မယ်
ဟုတ်ကဲ့ပြီးရင်တော့ဒါထုံးစံတိုင်း
လွတ်တော့ဆိုရင်လွတ်တော့တင်မယ်ဂျွန်းဆိုရင်ကျွန်တော်အားလုံးလွတ်တော့တင်ပြီက
ြဟုတ်ကဲ့
အဲ့ဒါကြီးပေါ်လာရင်အဲ့ဒါကြီးကအများကြီးကျွန်တော်တို့ backup ပေးနေမယ
်ဆရာပြောတဲ့လုပ်ငန်းတွေလုပ်ဖို့အတွက် FDA မှာလွန်တော့တဲ့ဝန်ထမ်းအရေးအတွက်ရောရှိရလားခင်ဗျာ
ကျွန်တော်2015တော့ကျွန်တော် DG ဖြစ်ကစား414ယောက်ပဲရှိတယ်ဆရာရဲ့စဉ်းစားကြည့်ပေါ့414ဆိုတော့ drain view လုံးဘယ်လိုလုပ်ကာပါလုပ်မလဲဗျာအဲ့ဒါကျွန်တော်တူချစ်ခန့်တော့အခု1019ရောက်ဖြစ်လာပြီဆရာ။ဒါမလို့လေအဲ1019ရောက်ကတီချာသုံးလို့ရတာမဟုတ်သေးဘူးဆရာ။ကျွန်တော်ဆရာပညာရဆိုင်ရာဆိုတော့လေ့ကျင့်ရအောင်မယ်။ရေတူရေရှည်ပေါ့ဆရာ။အဲ့လိုကောင်းမယ်ဆရာ
။အဲ့တော့ကျွန်တော်တို့သိရသလောက်ဆိုရင်တော့ဒါ FDA အနေနဲ့ကတော့ဒီအစားအသောက်တွေကိုရှောင်တခင်စစ်ဆေးတာတို့ဒီဓာတ်ခွဲဆန်းတတ်တာတို့ကတော့ဒါတတ်နိုင်သလောက်ရှိတဲ့လူအင်အားနဲ့ရှိတဲ့ equipment နဲ့လှုပ်ဆောင်နေကြတယ်ပေါ့ဆရာ။အဲ့လိုရေဘူးကနားလည်လို့ရတာပေါ့နော်။
မှန်တယ်ဆရာကျွန်တော်မနာရလုပ်နေတယ်စက်တိုက်ပဲ
အဲ့ဒီတော့ကဆရာကြီးဆရာပြောသွားတဲ့အထက်မှာလည်းပါပါတယ်ဒီဟိုစီးပွားရေးလုပ်ငန်းရှင်တွေဘက်ကဟိုသူတို့ဒီနည်းနည်းပြန်တင်ပြခဲ့တဲ့ဟာကုမ္ပဏီနှစ်ခုလောက်ကနေတင်ပြတာတွေရှိတယ်ပြောတယ်နောက်ကျွန်တော်ထင်တယ်ဒီနေဆက်ကုန်သွယ်ရေးဆရာပြောသလိုအင်မတန်အရေးကြီးတဲ့ကိစ္စဖြစ်နေတယ်သူတို့ကအများရရင်ပြီးရောလူတို့ရဲ့ကျန်းမာရေးနဲ့လူတွေရဲ့ကျန်းမာရေးနဲ့ကိုက်ညီတယ်မညီတယ်ဆိုတာသူတို့တို့ပြဿနာမဟုတ်ဘူးဓာတုဆေးပါပါမပါပါသူတို့တက်ပြဿနာမျိုးသူတို့အများရရင်ပြီးတော့တင်နေကြတော့အခုပြည်တွင်းမှာဆရာတို့လုံနေတဲ့ဟာအတိုင်းအတာနဲ့ဟိုတန်းနိုင်တဲ့လူဝင်အားလေးနဲ့လုံနေတာတွေဟာဆရာဒီတုံ့ပြန်မှုအရာဆိုရင်ရောဆရာဟိုအားရကျေနပ်မှုရှိသလား
ကျွန်တော်ပေါ့ဆရာကြီးကျွန်တော်ကတော့အလုံးစုံကောင်းကျင်တဲ့လူဆိုတော့ဟိုတစ်ထက်ကျွန်တော်ကပို့ပြီးတော့ကျွန်တော်လုံချင်တာပေါ့ဟိုတစ်ထက်ပို့ပြီးတော့လုံနိုင်ရင်ပို့ကောင်းမှာပေါ့ဒါပေမဲ့ကျွန်တော်လူတွေကလည်းကျွန်တော်ကလက်ကုန်တင်ထားတော့ရင်ချက်ချင်းကြီးကျွန်တော်ဆန္ဒတိုင်းချက်ချင်းကြီးလုပ်ဖို့ကျွန်တော်ရဲ့နောက်လိုက်ဒီမှာအခက်အခဲရှိနေမယ်သို့တော်လည်းပဲကျွန်တော်မှာအဖွဲ့အစည်းတွေရှိတယ်ဆရာကျွန်တော်ပေါ့လုံတဲ့အဖွဲ့တွေရှိတယ်စီပင်တို့နောက်တစ်ခါကျွန်တော်ရဲတပ်ဖွဲ့တို့စားသုံးသူရေးရာတို့အဲနောက်တစ်ခါကျွန်တော်ကပြောတဲ့ထွေအုပ်တို့ custom တို့ဒေးအားတွေပါကျွန်တော်ယူပြီးတော့ ဖြစ်နေပါလေဆရာအဲ့တော့လောလောဆယ်တော့ကျွန်တော်တို့ငုံနဲ့ဆိုင်ရင်တော့ကျွန်တော်အမြင်တော့ဆရာတတိချက်မိရအဝေးရနဲ့ဆရာတွေကိစ္စတို့ဘုန်းကပြောတဲ့ရဲရဲရောင်းဝယ်ဖောက်ကားတဲ့ကိစ္စတို့ဒါတွေကတော့တော်တော်ကိုတုံပြီးတော့တန့်သွားပြီဆရာတော်တော်ကိုနဲ့သွားပြီနောက်လူတွေရဲ့စိတ်ထဲမှာလည်းပဲအန္တရာယ်ကင်းစွာစားသုံးရမယ်ဆိုတော့လည်းတော်တော်များများတိလာကြတယ်ဆရာရဲ့ FDA approve FDA ထောက်ခံချက်ရှိလာဒါမျိုးလေးတွေကတော်တော်သိသွားပြီဆရာအကြောင်းတရားကျွန်တော်အဲစံပြကျွန်တော်ထားပါလေအဲ့တော့ US FDA ပေါ့ကျွန်တော် FDA ကိုကျွန်တော်အဲ့ဒီပုံစံဖြစ်အောင်ပြီးဆောင်မယ်လို့ကျွန်တော်ဆုံးဖြတ်ထားပါလေဆရာ
မြန်မာနိုင်ငံမှာအစားအသောက်တွေအခုလိုဖြစ်နေတာတွေနေစားကနေပြီးတော့စီဟိုပါပေါ့အတားအဆီးမရှိဟိုလူတို့ရဲ့ကြမ်းမာရေးနဲ့မကိုက်ညီတဲ့ပစ္စည်းတွေဝင်နေတာတွေအထူးသဖြင့်စီတို့ပါတို့သူတို့ပြောနေကြတာအခုအဲ့ဒါတွေကတော်တော်လေးအန္တရာယ်ရှိတယ်ရေရှည်မှာကိုအန္တရာယ်ရုတ်တရက်ဘာမှပြားရနာလာမဖြစ်ပြင်မဲ့ရေရှည်မှာခန္ဓာကိုယ်ထဲမှာဒီဟိုပါပေါ့အတွင်းမဲရဒီကလီစာတွေထိခိုက်တာတွေဖြစ်လာမယ်ဆိုပြီးတော့အဲ့လိုမျိုးပြောကြတော့ကျွန်တော်ကတော်တော်စိုးရိမ်နေမြန်မာလူထုအတွက်က
ကျွန်တော်လည်းအဲ့လိုအားပြီးတော့ကျွန်တော်လည်းအားရှိပါတယ်ဆရာရေလူဒီမိုးရင်ကျွန်တော်အန်ဒီရပတ်လည်နေဟာဟိုကပတ်တိုင်းဒီကပတ်တိုင်းဟိုကချင်းချောဒီကချင်းချောနဲ့ကျွန်တော်တို့ဒီမှာစိတ်ပြတ်တရားလည်းလိုသေးတယ်ဆရာ
အသိပညာကတော်တော်အရေးကြီးတာဟုတ်ဆရာရေ
မှန်ပါတယ်ခင်ဗျာမှန်ပါတယ်အဲ့တော့ရေတို့ရေချီသွားနေပါလေဆရာကျွန်တော်တစ်နှစ်တစ်နှစ်သိတာတဲ့ improvement သိတာတဲ့ achievement ရအောင်ကျွန်တော်ဆောင်ရွက်နေပါလေဆရာတို့ရဲ့လိုအပ်တဲ့အကြံဉာဏ်များလိုအပ်သောဝေဖန်မှုများမထောက်မညာဆောင်ရွက်ပေးပါဆရာ welcome ပါဆရာ
စီဝိုင်းကဏ္ဍကိုနားဆင်ကြရပါခင်ဗျာအခုတော့သုတဆောင်ရဲ့ American တခွင်အစည်းအဝေးကိုတင်ဆက်ပါမယ်ဒီတစ်ပတ်အစည်းအဝေးမှာတော့ကျောင်းပြီးအောင်ဆက်တက်တော့ပဲလုပ်ငန်းဝင်တဲ့ဝင်မှုအသားကိုစိတ်ဝင်စားတဲ့ Zoe Studio 2002 Andrian Zoe ရဲ့ဘဝအကြောင်းအပိုင်းနှစ်အနေနဲ့တင်ပြသွားမှာဖြစ်ပါတယ်။ကိုအောင်ကစီစဉ်တင်ဆက်တာပ
ါ။ဆိုတော့ဒီပေါ့လေမီဒီယာလုပ်ငန်းတစ်ခုကိုဟိုအမေရိကမှာဟိုအောင်မြင်မြင်နဲ့လှုပ်လာနိုင်ဖို့ဆိုတာတော်တော်ထက်ခဲပါတယ်ဆိုတော့ဒီမီဒီယာလုပ်ငန်းကိုဘယ်တော့မှစပြီးတော့လုပ်ခဲ့တာလဲ
ဒီကျွန်တော် company studio ကဘယ်နေ့ကစလဲဆိုတော့2012ကနေစတယ်ဒါပေမဲ့ကျွန်တော်ကမီဒီယာတဲမှာဘယ်တော့မှနေစလဲဆိုတော့ကျွန်တော်က1998ကနေစတယ်ကျွန်တော် 12 years old ပဲကနေစတယ်ကျွန်တော်ဘလော့စတူဒီယိုစာနေစတယ်သူစာနေစပြီးတော့ကျောင်းသွားလိုက်တယ်ကျောင်းပေါ်အဲ့မှာဆိုပိုနားလည်အောင်လေ study လုပ်တဲ့ပေါ့လေပြီးတော့ college ဆိုလည်း university ကိုလိုက်တယ်ဒါပေမဲ့ university ကိုပြီးတော့ college of Brazil အတိအကျ university ဆိုရဲအဲ့ကျောင်းပါကောဆို University of Southern California အညာတော့လိုက်တယ်ဒါပေမဲ့ကျွန်တော်ကကျောင်းနဲ့တိတ်မလိုက်ဘူးအဲဆိုတော့ကျောင်းသွားတော့တိတ်မကြိုက်ဘူးဆိုတော့ကျောင်းကနေဟိုအလကားသွားလိုက်ရတယ်ဒါပေမဲ့ဟိုမပြီးလိုက်ပြီးတော့ drop out လုပ်လိုက်တယ်ပြီးတော့မှဟို business ဆက်ဝင်လိုက်တယ်ကျွန်တော်
ဆိုတော့ဒီလုပ်ငန်းကိုစပြီးတော့လုပ်တဲ့အခါမှာရောဟိုဘလို့အခက်အခဲတွေကိုကိုဖြတ်တန်းခဲ့ရလဲဒီအချိန်တွေကိုမရောက်ခင်မှာပေါ့လေ
အခက်အခဲတွေအရင်ကတည်းကအခက်အခဲပတ်စံအခက်အခဲပေါ့နော်ဒီ business side ရင်ပတ်စံပါပတ်စံမှာမဝင်ပါဘူးဆိုပတ်စံရှာဖို့တခြားနည်းတွေနဲ့ရှာရတယ်ကျွန်တော်ကအရင်စတော့ကဘာလောက်လဲဆိုတော့ကျွန်တော်ကကျောင်းစီရလောက်ရတယ်ကလေးလေးတွေပေါ့ဟိုပကံနေပါးစီရတယ်ဖတ်တီပါးတွေစီရတယ်အကောင်ဆက်ဆက်လို့ရတယ်ပေါ့နော်ပတ်စံနေနေဆုလို့ရအောင်ပြီးတော့မှဒီစတူဒီယိုဆက်ပြီးတော့အဲ့မှဖြည်းဖြည်းဖြည်းဖြည်း rank ကိုပေးပြီးတော့လူတွေကိုကူညီရတာပေါ့လေဒါပေမဲ့ဘာဖို့တန်လဲဆိုတော့ကျွန်တော် business ကပစ္စည်းတွေလူတွေကိုရောင်းတာမဟုတ်ဘူးကျွန်တော်မှတော့ပါလဲဆိုလူတွေကိုကူညီတာကူညီတာသူတို့ကဟိုဗီဒီယိုလောရင်ကူညီပေးရပေါ့ကူညီပေးတော့သူတို့ပတ်စံပေးတယ်အဲ့ပတ်စံကဟို profit ပေါ့နော်ဒါပေမဲ့ mentality ကနော်ဒီ business ဝင်လူတွေကိုကူညီတဲ့ဟို mindset နော်နဲ့ဝင်လိုက်ရင်ပိုအဆင်ပြေတယ်နော်ပတ်စံဟိုလောဘကြီးပြီးတော့ပိုပတ်စံတအားကိုချမ်းသာကြတာနဲ့ဝင်လာတာမဟုတ်ဘူ
းအလုပ်ငန်းတစ်ခုကိုလုပ်တဲ့အခါမှာဟိုငွေမျက်နှာတစ်ခုလေးကိုကြည့်တာမဟုတ်ဘဲနဲ့ဒါကိုကစေတနာအပြည့်နဲ့နောက်တစ်ခုကလည်းဒီလုပ်ငန်းကိုချစ်တဲ့စိတ်နဲ့ဒါလုပ်ဖို့ဟိုလုပ်ကင်ခဲ့တာကြောင့်အခုလို့ဟိုအောင်မြင်လာတယ်လို့ကိုဆိုလိုတာပေါ့လေဆိုတဲ့အခါကျတော့နောက်တစ်ခုကဒီလုပ်ငန်းမျိုးကိုလုပ်ဖို့ဘာကြောင့်ရွေးချယ်ခဲ့တာလဲ
ဒီလုပ်ကိုဘာဖို့ချက်လဲဆိုတော့ကျွန်တော်ကတော့အလုပ်အကုန်လုံးချက်တယ်ဒါပေမဲ့ဒီအလုပ်ကကျတော့ဟိုသူများတွေကဟိုဒီကခက်ခဲရှိတယ်ကျွန်တော် for example ကျွန်တော်ကလေဗီဒီယိုလုပ်တယ်နော်ဟိုငငယ်တော့ဟိုတရုတ်ဆန်ဖြစ်တော့လေ Tapi dulu dia ni dia. Double yai deh, no. Tercium dulu dia ni. Jono poli double yai pide. Tapi dia, ini double cilu yang, dia yang buang. Aau cai sah deh, no. Tapi saya, double yai deh luar ni, double yai pide. Iwa cai love you sah bro, miapu. So tu yah deh. Di mana balas opportunity he deh. The American ma or just miapu dulu dia. The cool loin, a little loin, out need it. Need a lot and need a lot of sound yet. So, as on it, you know, as I do not loan in it, whom you may loan in it, whom you may look for duty on it, the boat down loan in it. So, I look at the old for water for who, you know, it's a serious thing, you know, Ludia Palo there. You know, Palo there. Palo less, you know, and Lutta Ludia Palo less. Down there, video, me and it. Video loaded. So as on it, you know, wasn't up our water. Studio, beyond load up, no? Mimi and look be there, so say, A on look be there.
Adrian, a good long air mile, Lou, in up a lot on a lonely alley.
A good matter, you know, it's much matter of Sayoshi, the medical temple, Miata, the Kajan Punede, a look at every locator who Madu bought, no? The Kajan, who Tonya Beloda, he took a look yali.
ตัวเนี่ยจะเตรียมไปเลยหรือไม่เอาไปเลยเอเรียนเนี่ยดีสตูดิโอเลยโอ้ฉันรู้ออนไลน์มาตัวอย่างพอเลยสตูดิโอจะได้ตัวรู้ยี่จีว่าเลยฉันรู้ดีกงจ้าสิเดียวกูอันนี้เลยอันนี้มีอย่างเปียเลยสตูดิโอพอจะตัวรู้สิ่งเดียวแล้วทำไมอะไรเวลาเขาทั่วไปบลูมส์หรือฟรีแลนซ์รีคอร์ดเนาะแล้วเราไม่ไปเป็นอย่างเดียวตัวลูรี่อาจจะดิฟเฟอเรนต์ที่เดียวตัวคอมพานีอะไรแบบนั้นหรอแล้วเราไม่เป็นอย่างเดียวโอ้โจ้จ้าเลยโจ้จ้าเลย
person yare, po kangare, po person yare. So ludio tozabu po incurso da po no. The two ludaja pinye, nini lo like mimi lo like matu, pasan pasan be, so navy navy at to do be the metino raja are different kita. Po po kangle, po person yare. So po study lo like nalayon. successful.
So, I think that's all. I'm going to go to the festival.
Basically, in person, the government didn't do.
American Zoya is the Bora, me, Abogo, Tibia, Baromekmia.
စီးပွားရေးနဲ့ယူအန်နိုင်ငံတွေကအဲဒီစစ်သွေးကြွတွေကိုချိန်မုံဖို့အတွက်ဖွဲ့စည်းထားတဲ့ဖွဲ့ကိုနိုင်ငံသားရေးဝန်ကြီးတွေနဲ့အကြီးတန်းခေါင်းဆောင်တွေကိုအမေရိကန်နိုင်ငံသားရေးဝန်ကြီး Rex Tillerson ကဦးဆောင်ပြီးတော့မတ်လ20ရက်နေ့မှာတွေ့ဆုံဆွေးနွေးပွဲကျင်းပမှာဖြစ်ပါတယ်။ဒီညွှန်ပေါင်းအဖွဲ့ရဲ့ရည်မှန်းချက်ပြည့်မီတဲ့အတွက်အမေရိကန်ကအပြည့်အဝအထောက်ပံ့ပေးသွားမယ်လို့ဝန်ကြီး Tillerson ကပြောတဲ့အကြောင်းကိုအမေရိကန်နိုင်ငံသားရေးဌာနယာယီပြောခွင့်ရ Mark Donner ကပြောပါတယ်။အမေရိကန်နိုင်ငံသားရေးမူဝါဒရေးရာမှာအဲဒီစစ်သွေးကြွတွေကိုတိုက်ဖျက်ရေးကထိတ်ဆုံးကအရေးပါပါတယ်။အခုချိန်ဟာဒီတိုက်ဖြတ်ရေးအတွက်အဓိကကျတဲ့အဆင့်ကိုရောက်နေပြီဖြစ်ပြီးတော့ event နဲ့ Syria မှာ IS တို့ထိန်းချုပ်ထားတဲ့နေရာတွေကိုအမြန်ဆုံးပြန်သိမ်းနိုင်အောင်နိုင်ငံတကာရဲ့လှုံ့ဆော်မှုနဲ့အရှိန်မြင့်လှုံ့ဆော်သွားမှာဖြစ်ပြီးတော့ IS ရဲ့စင်ပွားဆက်ဆက်နေတဲ့အဖွဲ့တွေ၊ကုန်ရက်တွေကိုလည်းအပြင်းထန်ဆုံးဖိအားတွေပေးပြီးလှုံ့ဆော်သွားမှာဖြစ်ပါတယ်UN နဲ့ Syria နိုင်ငံတွေမှာ IS တွေကအစုလိုက်ပြုံလိုက်တက်ဖြတ်ပြီးတော့ပြည်သူတွေကြားမှာကြောက်စိတ်တွေပြန့်နှံ့စေတဲ့ကိစ္စတွေကိုလှုံ့ဆော်နေရပါဒီလို IS တွေရဲ့လှုံ့ဆော်ချက်တွေဟာလူမှုဒုက္ခတွေဖြစ်စေတဲ့အပြင်ရွှေပြောင်းအခြေချနေထိုင်လူတွေတဟုန်ထိုးတိုးလာစေပါတယ် Syria နိုင်ငံမှာတည်ငြိမ်ငြိမ်းချမ်းမှုရရှိနိုင်ရတဲ့အတွက်ပထမဆုံးခြေလှမ်းကတော့ IS ကိုနှိမ်နင်းဖြစ်ပါတယ်မတ်လ20ရက်နေ့မှာကျင်းပမဲ့အဖွဲ့ဝင်68ယောက်လုံးတွေ့ဆုံမဲ့ညွန်ပေါင်းညီလာခံက2014ခုနှစ်ကဆိုရင်ဒါဟာပထမဆုံးချိန်ပါ IS ကိုနှိမ်နင်းနိုင်ဖို့ဆိုရင်ညွန်ပေါင်းအဖွဲ့ဝင်အားလုံးရဲ့အကူအညီလိုအပ်တယ်လို့ဝန်ကြီးဒေလက်ဆန်ကပြောပါတယ်အားလုံးပူးပေါင်းဆောင်ရွက်ရေးကလည်းအရေးပါကြောင်းကိုသူကပြောပါတယ်စီရင်ပြပကအကြံဖတ်သမားတွေနှိမ်နင်းနေသူတွေအကြံဖတ်နှိမ်နင်းရေးကိုငွေကြေးထောက်ပံ့ရေးလွတ်မြောက်ပြီးနယ်မြေတွေမှာတည်ငြိမ်မှုရရေးစတဲ့ညွန်ပေါင်းဖွဲ့ဝင်တွေတီးခြားစီလှုပ်ဆောင်ရမယ်ခန္ဓာတွေကိုဒီစည်းဝေးပွဲမှာအသေးစိတ်ဆွေးနွေးတော့မှာဖြစ်ပါတယ်။ဒါပြင်လူမှုဒုက္ခတွေဇက်တိုက်ဖြစ်နေတဲ့ event နဲ့ Syria နိုင်ငံတွင်းကဒေသတွေအကြောင်းလည်းဆွေးနွေးတော့မှာဖြစ်ပါတယ်။IS ကိုချိန်မုံရေးမှာ CIA ရဲ့ကဏ္ဍကအရေးပါတယ်ဆိုပေမဲ့လည်းတစ်ကမ္ဘာလုံးရဲ့ပူးပေါင်းဆောင်ရွက်မှုအင်အားကလည်းလိုအပ်တဲ့အတွက်ဒီညွန်ပေါင်းအဖွဲ့ကိုဖွဲ့စည်းရခြင်းဖြစ်ပါတယ်ရှင်။
အမေရိကန်အစိုးရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
အခုတင်ဆက်ခဲ့တာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်တွေသာဖြစ်ပြီး VOA ရဲ့အာပေါ်မဟုတ်ကြောင်းသိစေအပ်ပါတယ်ခင်ဗျာ VOA ကိုဝေဖန်အကြံပေးစာတွေပို့လို့တဲ့ကြေးတချင်တောင်းညင်နေဆိုရင်တော့ VOA ရဲ့ email လိပ်စာ burmese@voanews.com ဖြစ်ပါတယ်ဒီကနေ့ညနေပိုင်း6နာရီခွဲကနေ9နာရီအထိထိုးထွင်းမဲ့ VOA အစီအစဉ်တွေကို line number 16925တို့မှာဖန်ယူနိုင်နေပါတယ်ခင်ဗျာကျွန်တော်တို့မကြခင်အစီအစဉ်လေးမပြီးဆုံးခင်မှာအခုတော့နိုင်ငံတကာသတင်းအကြီးအကျယ်ကိုမတ်ဆုမြတ်မွန်ကပြောပြပါလိမ့်မယ
်ပြီးခဲ့တဲ့နှစ်အမေရိကန်သမ္မတရွေးကောက်ပွဲမဟုတ်ခင်ကသမ္မတဘရက်အိုဘားမားကသူ့ရဲ့ဖုန်းတွေကိုကြားဖြတ်ခိုးနှောက်ထောင်တယ်လို့သမ္မတဒေါ်နယ်ထရမ့်ဆွဆွဲပြောခဲ့တာနဲ့ပတ်သက်လို့အထောက်အထားပြစရာမရှိဘူးလို့ FBI ညွှန်ကြားရေးမှူး James Comey ကပြောကြားလိုက်ပါတယ်သမ္မတထရမ့်ဆွဆွဲပြောနေတာတွေအတွက်တက်တည်ပြစရာမရှိဘူးလို့အောက်လွတ်တော်ထောက်လိုင်းကော်မတီမှာတင်းလာနေကလုတ်ခဲ့တဲ့ကြားနာပွဲမှာ FBI အကြီးအကဲကပြောသွားတာပါ။ဒါအပြင်ရွေးကောက်ပွဲမှာ Trump အနိုင်ရဖို့အတွက် Trump စီရင်ရေးအဖွဲ့ဝင်တွေနဲ့ Russia အစိုးရတို့ပူးပေါင်းဆောင်ရွက်ခဲ့ကြသလားဆိုတာကို FBI ကစုံစမ်းနေတယ်လို့လည်းသူကပြောသွားပါတယ်။သမ္မတ Trump ရွေးချယ်ထားသူ Neil Gorsuch ကို American ပြည်ထောင်စုရဲ့ဗဟိုတရားရုံးတရားသူကြီးအဖြစ်နဲ့ခန့်အပ်သင့်မသင့်ကြားနာပွဲကိုအထက်လွှတ်တော်မှာတင်းလာနေကပြုလုပ်ခဲ့ပါတယ်။တရားဥပဒေစိုးမိုးရေးအတွက်ဘယ်ဘက်ကမှမယိမ်းမဲသူ့ရဲ့တာဝန်တွေကိုထမ်းဆောင်သွားမဲ့သူဖြစ်တယ်လို့ Mr. Gorsuch ကကြားနာပွဲမှာပြောသွားပါရယ်အထက်လွှတ်တော်တရားရေးကော်မတီဝင်လွှတ်တော်အမတ်တွေအားလုံးက Mr. Gorsuch ကိုစစ်ဆေးမေးမြန်းဖို့အတွက်အနည်းဆုံး2ရက်ကြာမယ်လို့ခန့်မှန်းရပါရယ် American ပြည်ထောင်စုထဲမှာတရားမဝင်နေထိုင်နေကြသူတွေကိုဗဟိုအစိုးရလူဝင်မှုကြီးကြပ်ရေးအာဏာပိုင်တွေကဖော်ထုတ်ဖမ်းဆီးနိုင်ရင်းမှာကူညီဖို့ပြက်ကွက်တဲ့တချို့ဒေသခံရဲတပ်ဖွဲ့တွေအကြောင်းမှတ်တမ်းတင်ထားတဲ့အစီရင်ခံစာကို Trump အစိုးရကပထမဆုံးထုတ်ပြန်လိုက်ပါတယ်။နိုင်ငံတွေကလည်းနှင်ထုတ်နိုင်ဖို့အတွက် January 28ရက်နေ့ကနေပြီးတော့ February 3ရက်အတွင်းမှာလူပေါင်း206ယောက်ကိုဖမ်းဆီးပေးပါလို့လူဝင်မှုကြီးကြပ်ရေးနဲ့အကောက်ခွန်ဌာန ICE ကအကြောင်းကြားထားတာကိုမလိုက်နာတဲ့ဒေသခံရဲတပ်ဖွဲ့တွေကိုအဲ့ဒီအစီရင်ခံစာထဲမှာဖော်ပြထားပါတယ်။တခါအမေရိကန်ရေတပ်တပ်ဖွဲ့ဝင်တွေနဲ့မြန်မာပြည်သူတွေကြားမှာရင်းနှီးမှုပို့ပြီးတော့ခိုင်မာဖို့နဲ့ယဉ်ကျေးမှုဖလဲဖို့အတွက်အမေရိကန်ရေတပ်အမြန်ပို့ဆောင်ရေးသင်္ဘော USNA Fall River သင်္ဘောဟာရန်ကုန်စိတ်ကမ်းကိုဒီကနေ့27ရက်အင်္ဂါနေ့မှာရောက်ရှိလာမှာဖြစ်ပါရဲ့ရှင်
။ကျေးဇူးပါခင်ဗျာ။တရင်ချင်းညုတ်ကိုမဆုမြတ်မွန်ပြောပြခဲ့တာပါ။ဒီမနေ့အတွက်အစီအစဉ်ထုတ်လွှင့်ရင်းမှုကကိုဇော်ဝင်းလှိုင်ဖြစ်ပါတယ်။အတန်းနှွင့်အင်ဂျင်နီယာကတော့ Jimmy Cook ဖြစ်ပါတယ်။ဒီမနေ့အတွက် VOA အစီအစဉ်တွေကိုမနေ့6နာရီနဲ့9နာရီအထိလိုင်းနိုမီတာ30 40 49 50တို့ကနေတင်ဆက်ခဲ့တာပါ။တော်တော်ရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးအစဉ်ပြေတဲ့နေ့တစ်နေ့ဖြစ်ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညံဝင်းအောင်ပါ။
This program has come to you from the Voice of America, Washington.